သာသနာတော်တက်ကြရ2560ခုနှစ်ကောဇာတက်ကြရ1398ခုနှစ်ကဆုံလာပြည့်ကျော်4ရက်ကရင်နှစ်2016မီလ25ရက်ဗုဒ္ဓဟူးနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အမုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တွင်မှရွှေမင်းဝန်ဆရာတော်ဤခொနည်းရဲ့အချိန်ကြီးတရားစခန်းပွဲမှာမဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုလာရောက်ပြီးတော့ရှုပွားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပိလူမာကတော့စင်ရဲ့ကင်းစင်တတိပဌံကျင့်စဉ်တရားတော်ကိုဘုန်းကြီးဓမ္မဒါနတရားလူပိလူမာမှာစင်ရဲ့ကင်းစင်တတိပဌံကျင့်စဉ်ဆိုတာကတတိပဌာနသုတ်တံတရားတော်ကြီးကိုပဲမူတည်ထားပြီးတော့အဲ့ဒီအမည်လေးနဲ့ဟောကြားခြင်းမြင်ပြီးတော့ဖြစ်ပါဒီတတိပဌံတရားတွေကိုတကယ်ယွယွတည်တည်နဲ့ကြင့်ကြံပွားများအားထုတ်ကြတဲ့ပုဂ္ဂိုလ်များကိုဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်ကအမတ်ခံချက်ပေးထားတယ်လေစိတ်ဆင်းရဲကင်းစင်ရမယ်ကိုယ်ဆင်းရဲကင်းစင်စေရအဖေဆင်းရဲလေကင်းစင်စေရမယ်ခန္ဓာဆင်းရဲတန်ត្រာဆင်းရဲထိအောင်ကင်းစင်နိုင်တယ်ဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးအမဂန်ကြီးရေရေပြီးပြီးတော့ဟောကြားတဲ့သုတ္တန်ကြီးဖြစ်ပါလေ။ဒီတိပဋ္ဌာန်သုတ္တန်ဒေသနာတော်ကြီးရဲ့ကျင့်စဉ်နေတိုင်းမိမိတို့ကျင့်ကြံအထုခွင်ရတာအင်မတန်ကံကောင်းပါလေ။ဘုန်းကြီးတို့ကိုကိုကိုလည်းပဲငါကံကောင်းတဲ့ပုဂ္ဂိုလ်လို့ဒီလိုပဲလက်ခံယုံကြည်ထားပါလေ။ဒီတတိပဌာနာသုတ်တံကျင့်စဉ်ကြီးကိုပေါ်ပေါက်လာဖို့ဟာမင်းကွန်းစီတုံဆရာတော်ဘုရားကြီးဟာခက်ခဲပေါင်းများစွာတည်းကဖော်ထုတ်ခဲ့ရတာပါဒီတတိပဌာနာသုတ်တံကျင့်စဉ်ကြီးကိုဟောစဉ်မှာယဟန်တော်များလည်းလက်မခံကြဘူးလူပုဂ္ဂိုလ်များကလည်းလက်မခံကြဘူးဘာကြောင့်လက်မခံတာလဲဆိုတော့တခါမှလည်းမနာဘူးမကျင့်ဘူးကြာအဆန်းဖြစ်နေတဲ့အတွက်ကြောင့်မို့လဲပဲလက်မခံနိုင်အဲဒီမှာဆရာတော်ဘုရားကြီးဟာဒီတတိပဌာန်သုတ်တံဒေသနာတော်အတိုင်းပဲသွားသွားတယ်မှရက်ရက်တယ်မှထိုင်ထိုင်တယ်မှအိတ်အိတ်တယ်မှဒီလိုပဲရှုမှတ်ခိုင်းတယ်နောက်ပြီးတော့၆ထွာတာကပေါ်သမျှမြင်ခိုင်းမှမြင်တယ်ကြားခိုင်းမှကြားတယ်စားခိုင်းမှစားတယ်စသည်ဖြင့်အဲဒီလိုရှုမှတ်ခိုင်းတဲ့အခါကလည်းကြတော့ဘေးကပြက်ပြက်ချောချောနဲ့ပြောင်းလောင်လေးခံရတယ်နောက်ဆုံးဆရာတော်ဘုရားကြီးရဲ့တရားပွဲမှာဒီတတိပဌာန်တရားပွဲမှာကဲနဲ့ပောက်ခံရတယ်အတူခံရတယ်အနှောက်ရှက်ခံရတယ်အဲ့ဒီလိုအခက်ခဲတွေကနေပြီးတော့ဒီတတိပဌာန်ကျင့်စဉ်တတိပဌာန်သုတ်တန်ကျင့်စဉ်တရားတော်ကြီးကိုဆရာတော်ဘုရားကြီးဟာဖော်ထုတ်ပြီးတော့ဟောကြားတော်မူခဲ့အဲ့ဒီဆရာတော်ဘုရားကြီးရဲ့ကျင့်စဉ်အတိုင်းကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာယဟန်ရှေ့ဝါရမှာမောလမြိုင်တောင်ဝိုင်းကလေးတိုက်ချောင်းကနေပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်ပြီးတော့တရားရှာတော်မူခဲ့တယ်ယဟန်ဝါရှေ့ဝါဆိုတော့28နှစ်အရွယ်ဆိုတာအင်မတန်ငယ်သေးတဲ့အရွယ်ပဲအဲ့ဒီယဟန်ရှေ့ဝါရနဲ့မာဇီဆရာတော်ဘုရားကြီးဟာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်ပြီးတော့တရားရှာ။ဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့အလောင်းတော်သိဋ္ဌာတမင်းသားတောထွက်တယ်ဆိုတာတက်တော်ဘလောက်မှတောထွက်တာလဲ။ကဲ29နှစ်မှတောထွက်ခဲ့ဒီနံစီစိန်လေးစွန့်လို့အာလုံသားမယားတွေဆွေတွေမျိုးတွေအာလုံကိုစွန့်လို့ပြီးတော့သိဋ္ဌာတမင်းသားဟာတောထွက်တော်မူခဲ့တယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာလည်းပဲအာလုံးမိမိရဲ့ပြုရမယ့်သာသနာပြုကိစ္စဝါဝါရီအာလုံးစွန့်လွတ်ပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့အဲ့ဒီမှာတထုံတော်တန်းတောင်တန်းနေ ိုက်ထင်းယူတော်တန်းတောင်တန်းနေရမာစီဆရာတော်ဘုရားကြီးရဲ့ခြေရာတော်တွေနဲ့ထပ်နေခဲ့တယ်ဘယ်နေရာမှာတရားတွေညွှန်ပြနေတယ်ဆိုရင်ညွှန်ပြနေတဲ့နေရာတော်နိခန်းတယ်ဘယ်နှမ်းမှာတော့ဖြင့်ဘယ်ပုဂ္ဂိုလ်တွေဟာတောရဆောက်တည်နေတယ်ဆိုဆောက်တည်တဲ့နေရာကိုတော့ပြီးတော့နိခန်းခဲ့တယ်ဘယ်ဆရာတော်ဘယ်ဆရာတော်တွေကတော့ဖြင့်ဒူရင်နေဆောက်တည်နေတယ်ဆိုရင်အဲ့ဒီဒူရင်ဆောက်တည်တဲ့နေရာကိုတော့နိခန်းခဲ့တယ်ကိုယ်တိုင်လည်းပဲဆောက်တည်ခဲ့အဲဒီလိုတထုံရဲ့တောင်ချီရင်မှာရှိတဲ့ရွာတွေဆိုတာတော့ရွာတွေရဲ့သုတ်တန်တင်ချိုင်းနေမှာမာစီဆရာတော်ဘုရားကြီးဟာသုတ်တန်ဒူရင်နေဆောက်တည်ပြီးတော့ဒီအကျင့်တရားတွေကိုကျင့်ကြံအားထုတ်ရင်းနဲ့တရားရှာအဲဒီမှာမင်းကိုဇီတုံဆရာတော်ဘုရားကြီးရဲ့ဂုဏ်သတင်းကိုကြားရတဲ့အခါကျတော့မှဒီတိပ္ပဏ္ဏသုတ်တံတရားတော်တွေကိုဆရာတော်ဘုရားကြီးကိုယ်တိုင်ဓာရီကကိုယ်တိုင်လေ့လာသင်ကြားပို့ချနေတဲ့သုတ်တံကြီးဖြစ်နေတယ်။ဒီဆရာတော်ကြီးဟာဒီတိပ္ပဏ္ဏသုတ်တံဒေသနာတော်ကြီးကိုမူရင်းထားပြီးတော့ကျင့်စဉ်နေဟောကြားနေတယ်ဆိုတော့အဲ့ဒီမှာစိတ်ဝင်စားပြီးတော့သွန်တရားအထုတ်။အဲ့ဒီကနေပြီးတော့တရားတွေပေါ့မြောက်အောင်အထုတ်ခဲ့တယ်။ဘုန်းကြီးတနေ့ကလည်းပြောခဲ့ပါပြီ။အဲ့ဒီကနေပြီးတော့ဗာကြီးတော်ဘုရားမကြမ်းမှလို့လာပြင်းတဲ့အခါမှာမော်လမြိုင်တောင်ဝိုင်းကလေးတဲကြောင်ပြန်ဆရာတော်ဘုရားကြီးပြုစုရင်ဆရာတော်ဘုရားကြီးစံတော်မူတဲ့အချိန်မှာအဲ့ဒီမှာကျောင်းတက်ကြီးရဲ့ဦးစီးဦးပဲဖြစ်အဲ့ဒီမှာဇပ်ပေပူချမှုတွေနေပိုင်းမှာဇပ်ပေပူချပြီးတော့ညပိုင်းမှာအဲ့ဒီတောင်ရဲ့ရှူလေးကြားထဲမှာပဲသွားပြီးတော့အများရန်တရားထုတ်အဲ့ဒီကနေကိုယ်တိုင်ပေါင်းမြောက်လာတဲ့အခါကလည်းကြတော့မင်းကုန်းစီတုံဆရာတော်ဘုရားကြီးရသော်ဘုရားရှင်သဗ္ဗညုတ္တရွှေဏ္ဏတော်ကြီးရွှေဏ္ဏတော်ကြီးရလို့ဘုရားဖြစ်တဲ့အခါမှာမိဘရဲ့ကျေးဇူးကြီးဆက်တယ်လို့တရားနဲ့ဆက်တယ်လို့မင်းကိုစီတုံဆရာတော်ဘုရားကြီးဟာလည်းပဲအဲ့ဒီလိုတရားနဲ့ကျေးဇူးပြန်ဆက်တယ်အဲ့ဒီမှာဆရာတော်ဘုရားကြီးဟာလည်းပဲဒီကျေးဇူးကြီးဆက်မင်းဆိုပြီးတော့မိမိရဲ့ဇာတိရရောစိတ်ခွန်ကိုပြန်ကြွတယ်စိတ်ခွန်ဆိုတဲ့ရွာဟာဘုန်းကြီးတို့မြန်မာနိုင်ငံမှာအင်းကြီးထောင်ကျော်ရှိတဲ့ရွာကြီးတရွာပါဒါတစ်ချိန်လုံးကဆိုရင်အင်းကြီး1900လောက်ရှိတယ်ဆိုတော့အခုချိန်မှဆိုရင်ဒါ2000ကျော်လောက်ရှိနေလောက်ပြီတိုးပွားနေတယ်ဆိုတော့အဲ့ဒီရွာကြီးဟာရက်ကန်းလုပ်ငန်းနဲ့အသမွေးဝမ်းကြောင်းပြုတဲ့ရွာကြီးဖြစ်ပါတယ်အခုဆိုရင်ရွှေဘုံမြို့ကိုရောက်တဲ့အခါမှာစိတ်ခုကိုသွားကြည့်ပါအဲ့ဒီမှာကုမ္ပဏီကြီးတွေထောင်ပြီးတော့ရက်ကန်းလုပ်ငန်းကြီးတွေကိုအကြီးအကျယ်တနိုင်ငံလုံးဖြန့်ဝေနေတဲ့ဒါဝတ်ထည်တွေကိုဖြန့်ဝေနေတဲ့နေရာဖြစ်ပါလေ။ကချင်းလုံးကြီးကချင်းလုံးကြီးဆိုတာဟိုးမြကြီးနာကထွက်တာမဟုတ်ပါဘူးစိတ်ကုံကထွက်တာပါ။အဲ့ဒီကနေမှမြကြီးနာကိုပို့ပါလေ။အဲ့ဒီမြကြီးနာကနေမှဖြန့်ချီတဲ့အတွက်ကြောင့်မူကချင်းလုံးကြီးဆိုတာဖြစ်တာပါ။အဲ့ဒီရကန်းလုပ်ငန်းနဲ့ဈေးပွားရေးလုပ်ငန်းတွေဆောင်ရွက်နေကြတဲ့ရွာကြီးဖြစ်ပါလေ။အဲ့ဒီမှာဆရာတော်ဘုရားကြီးပြန်ပြီးတော့တရားပြတဲ့အခါမှာလွယ်လွယ်ကူကူမဟုတ်ပါဘူး။စီရုံဆရာတော်ဘုရားကြီးကိုလက်မခံတယ်လို့ပါပဲအလုံးကလက်မခံကြပါဘူး။ဘာတရားလဲ။သွားသွားတယ်။ရက်ရက်တည်းထိုင်ထိုင်နဲ့အိတ်အိတ်တမတ်။အနိစ္စဒုက္ခအနတ္တဆိုတာလည်းမပါပါလား။ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဆိုတာလည်းမပါပါလား။မြင်မြင်နဲ့မှကြားကြားနဲ့မှနာနာနဲ့မှစားစားနဲ့မှဘယ်လိုဟာ၄လဲ။ဒီတိပ္ပဏ္ဏသုတ်တံတရားတော်ကိုသူတို့နားလည်းမနာဘူးလေလည်းမလေ့ကျင့်ဘူးဆိုတော့နားမလည်ဘူး။ယတိခံမှာဆရာတော်ဘုရားကြီးဟာကျေးဇူးရှိတဲ့ဘာကမီတော်ကြီးမေတော်ကြီးကတော့ကွယ်လွန်သွားပြီငယ်ငယ်တည်းအဲ့ဒီဘာကမီတော်ကြီးနဲ့အချမ်းကြီးတော်နောင်တော်များကိုတရားစပြီးတော့ပေးပါလေ။လွယ်လွယ်ကူကူလေးမဟုတ်ပါဘူးတကယ်ကိုကြောင်းပြည့်ကုံကြီးဘသူမှမသွားရတဲ့ကြောင်းပြည့်ကုံကြီးတွေမှာသွားပြီးတော့ဆရာတော်ဘုရားကြီးဟာလည်းပဲတပင်းနေခြုံနေကြားတွေကနေဖြတ်ပြီးသွားလာပြီးတော့အာထုပ်တဲ့ပုဂ္ဂိုလ်များကလည်းပဲနွားချောင်းတဲ့ပုံစံလေးနဲ့နွားလေးတွေဆွဲပြီးတော့လာပြီးအာထုပ်အာထုပ်တဲ့အခါမှာလည်းပဲတနေ့ကိုဆလိတလိကွန်းတရားစားမယ်ဆိုပြီးတော့သူတို့အိတ်ထောင်ထဲမှာဆလိတလိပါလေကွန်းတရားပါလေဆလိတလိကလည်းတိတိလေးတွေမဟုတ်ဘူးဘုန်းကြီးတို့ပြောင်းမှုပဲဆလိကြီးဆိုတာတထွာချောင်းလောက်ရှိတယ်အဲ့ဒီဆလိကြီးတလိနဲ့ကွန်းတရားနဲ့ထည့်ပြီးတော့နားဒ ဒါပေမဲ့အဲ့ဒီရောက်တဲ့အခါဆရာတော်ဘုရားကြီးကကိုယ်တိုင်မဲဆောင်ရှောက်ပြီးတော့တရားတွေပြပေး။အဲ့ဒီတရားပြပေးတဲ့အခါမှာထိုင်ဣရိယာပုနဲ့ရှုမှတ်ရတဲ့ဣရိယာပုနဲ့ဇင်ညာဣရိယာပုနဲ့ဒီလိုပဲ။ဣရိယာပုတိုင်ရှုမှတ်ခိုင်းတဲ့အခါကျတော့အဲ့ဒီပုံမှာဘူ၅ပါးဥသိပြီးတော့အာထုတာဖြစ်ပါလေ။သရအားဝရိယအားတတိအားတွေနဲ့အဲ့ဒီလိုကြိုးစားအားထုတ်ကြတော့သူတို့စိတ်လေးတောက်ချိန်တောင်မရအောင်တရားပုံမှာအာယုံဆိုင်ပြီးတော့မှတ်နေကြတဲ့အခါကျတော့တရားဒီစိတ်လေးတောက်ချင်တဲ့စိတ်လည်းမရှိဘူးကွန်းစားချင်တဲ့စိတ်လည်းမရှိဘူးညနေကိုပြန်တဲ့အခါအင်းပြန်တဲ့အခါကျတော့စိတ်လေးကလည်းဒီတိုင်းပဲကွန်းကလည်းဒီတိုင်းပဲစိတ်လေးလည်းမတောက်ဖြစ်ဘူးကွန်းလည်းမဝါဖြစ်ဘူးဘယ်ပုံမှာအာယုံဆိုင်နေတာလဲဆိုရင်တရားပုံမှာဘယ်ပုံမှာလဲတရားပုံမှာပဲအာယုံဆိုင်ပြီးတော့တခါလေးရှုမှတ်အားထုတ်လိုက်တာစိတ်လေးတောက်ဖို့လည်းတတိမရတော့ဘူးကိုးစားဖို့လည်းတတိမရတော့အလုံးလုံးပြီဆိုရင်အဲ့ဒီလောက်ကိုလောက်ရမှာဘုန်းကြီးတို့ယောဂီများတကယ်အလုံးလုံးရင်အဲ့ဒီလောက်ကိုလောက်ရမှာတရားအာယုံတွေကိုလုံးဝဖြတ်တောက်ပြီးတော့တရားအာယုံတစ်ခုတည်းကိုပဲအာယုံဆိုင်ပြီအဲ့ဒီမှာကြတော့ဒီလိုပြနေတော့တဖြည်းဖြည်းနဲ့ဘေးကတိလာပြီးပေါက်ကျလာတဲ့အခါကလည်းကြတော့နည်းနည်းဩဇာအနာရှိတဲ့ပုဂ္ဂိုလ်ကြီးဒီတရားတွေကဘာတရားတွေမှလည်းမသိဘူးဒေါနေကြာကြတော့ဒီတရားတွေအားထုတ်ပြီးအကုန်လုံးယူကုန်ကြလိမ့်မယ်ဘာမှလည်းမကြားဘူးအဲ့တော့ဘယ်လိုလုပ်မလဲစသည်ဖြင့်ပေါ့လေသူတို့ရောဘောရဘောဩဇာအနာရှိတဲ့ပုဂ္ဂိုလ်တွေကဆွေးနွေးကြပြောဆိုပြီးတော့ဒီခါရင်ကလန္တာကောင်းဆိုတာရရမှာလူငယ်ပိုင်းမှာဩဇာအနာရှိတယ်ရွာလိမ့်မယ်အဲ့ဒီမှာသူ့ကိုညွန်ကြတယ်သူ့ညွန်ကြတဲ့အခါကလန္တာကြတော့ကဲသူလည်းပဲဩဇာအာဏာရှိတဲ့ပုဂ္ဂိုလ်တွေရဲ့ညွှန်ကြားချက်အတိုင်းပဲသူအလိုလိုရမှာဆိုတော့ကဲကန္နသားတွေစုပြီးတော့ဒီကိုတော့ခဲနဲ့ပေါက်ပါမယ်။အဲဒီမှာခဲနဲ့ငရိုးရွာကိုမနေနိုင်အောင်ခဲနဲ့ပေါက်ထုတ်ပါမယ်။ခဲနဲ့ပေါက်ထုတ်ရမယ်ဆိုပြီးတော့စီစဉ်ပြီးတော့ထားလိုက်တဲ့ဗေနိဗေရကြရင်အဲဒီမှာဆရာတော်ဘုရားကြီးရဲ့ညမဖြစ်တဲ့ပုဂ္ဂိုလ်ကအိမ်မှာအဖေဖြစ်တဲ့ပုဂ္ဂိုလ်တိုင်းနေတယ်ဖေမူယူပြီးတော့ဥစဉ်ကိုပြောပါဦးဒီတရားတွေကိုဒီမှာရရွာမှာရှိတဲ့သံဃာတော်များကလည်းမလိုလားဘူးလူတွေကလည်းပဲမလိုလားဘူးအဲဒီလိုသူများမကြိုက်တဲ့တရားတွေကိုမပြပါနဲ့လို့တမီးကပြောတယ်ဥစဉ်ကပြောမရဘူးငါအခုတရားငါပြနေတဲ့တရားတွေဟာမြတ်စွာဘုရားကိုယ်တိုင်ဟောကြားထားတဲ့တရားတွေဘုရားဟောတရားတွေကိုငါဟောပြနေတာသင်ပြနေတာငါကိုယ်တိုင်ငါဟာငါဒီထွင်ပြီးတော့ပြနေတာမဟုတ်ဘူးတရားမှုတကယ်လို့ဥစဉ်ကိုတရားတွေပြလို့ရှိရင်ယွာကဒီလိုကာလသားတွေကခဲနဲ့ပေါက်မလို့တဲ့ကိစ္စမရှိပါဘူးပေါက်ပါစေသူတို့လာရာမြင်မြင်တယ်လို့ပဲရှုမှတ်မယ်လာရာမြင်ဘယ်လိုရှုမှတ်ပါလဲ ਨੇ မြင်တယ်မြင်တယ်လို့ပဲရှုမယ်တကယ်လို့မိမိကိုခဲနဲ့ပေါက်လို့မှန်ရင်လည်းပဲနာတော့နာတယ်နာတယ်လို့ပဲရှုမှတ်မယ်ဓမ္မစီဆရာတော်ဘုရားကြီးရဲ့အဖြေပဲအဲ့ဒီလိုပြောတဲ့အကြောင်းကိုတမိဖြစ်တဲ့ပုဂ္ဂိုလ်ကအဖေကိုငိုတိုင်တယ်အဲ့ဒီလိုငိုပြီးတိုင်နေတဲ့အချိန်မှာပဲကလသာခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကအိမ်ဘေးကဖြတ်သွားအိမ်ဘေးကဖြတ်သွားရင်ဒီတန်ကိုကြားတော့တေချာနားဆိုင်ပြီးရက်ပြီးထောင်းတယ်ထောင်းလိုက်တဲ့အခါမှာသူသဘောပေါက်သွားတယ်ဟာဒါသူတော်ကောင်းမှလက်ခံနိုင်တာသူတော်ကောင်းမှသိခံနိုင်တာဒီပုဂ္ဂိုလ်ဟာငရုယွာသားဆွေကြီးမျိုးကြီးတကယ်တမ်းသာတရားမရှိလို့ရှိရင်မင်းတို့လာလို့ရှိရင်ငါမှလည်းဆွေနေမျိုးနဲ့မင်းတို့ကတုံးတဲ့လာရင်ငါဒါနဲ့ခံမယ်ဒါနဲ့လာရင်တခုခုနဲ့နိုင်တဲ့ဟာနဲ့ခံမယ်ဆိုတာမျိုးဖြစ်မယ်ဆွေရင်းဆွေကြီးမျိုးကြီးပဲဒါပေမဲ့ကြည်စမ်းတကယ်လို့ခဲနဲ့ပေါက်မဲ့ပုံကိုယ်တွေလာတာမြင်ရင်လည်းမြင်တယ်လို့ပဲယူမှတ်မယ်ခဲနဲ့ပေါက်ကြလို့ရှိရင်လည်းမိမိကိုမှန်လို့ထိလို့ရှိရင်လည်းနာရင်နာတယ်လို့ပဲယူမှတ်မယ်ဒါသူတော်ကောင်းမှသိခံနိုင်တာတရားရှင်မှသိခံနိုင်တာငါတို့ဒီပုဂ္ဂိုလ်ဟာတကယ်တရားပြည့်စုံနေတဲ့ပုဂ္ဂိုလ်ပဲ ကိုလုံလုံမဖြစ်တော့ဘူးဆိုပြီးအဲ့ဒီမှာကံတန်သားတွေအလုံးပြန်ခေါ်ပြီးတော့ဒီအစီအစဉ်ကိုဖြတ်တယ်ဆိုပြီးဖြတ်သိမ်းပြန်လိုက်တာတကယ်တော့ဒီတတိပဋ္ဌာန်တရားတွေပေါ်ထုတ်ပြီးတော့ဟောကြားလာခဲ့ရတာလွယ်လွယ်ကူကူလေးလားခက်ခက်ခဲခဲလားညာတကယ်ခက်ခက်ခဲခဲပေါ်ထုတ်ခဲ့ရတာပါလွယ်လွယ်လေးပေါ်ထုတ်လာခဲ့တာမဟုတ်ပါဘူးဒါကြောင့်မို့ဘုန်းကြီးတို့အခုယောဂီတို့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုကျင့်ခွင့်ရလိုက်တာသိကိုကံကောင်းတယ်သိကိုကံကောင်းတယ်အခုဆိုရင်မိမိတို့တွေမဟုတ်ဘူးတဏ္ဍာန်လုံးတကဘာလုံးကြီးစွာရှင်မာစီဆရာတော်ဘုရားကြီးရဲ့ဟောပြောညွှန်ပြချက်တလောက်တည်းမဟုတ်ဘူးဆရာတော်ဘုရားကြီးရဲ့သိခံမှုဟာကဘာကျော်အောင်သိခံခဲ့တဲ့သိခံမှုတွေရှိတယ်ဒါလည်းပဲအကြောင်းညီညွတ်ရင်ဘုန်းကြီးထည့်ပြောသွားမယ်အဲ့ဒီမှာဆရာတော်ဘုရားကြီးဟာဒီလိုသိခံပြီးတော့ရှုမှတ်မှုလေးနဲ့ပဲလာသမျှမြင်တော့မြင်တယ်မိမိကိုထီတော့နားတော့နားတယ်မှန်တော့မှန်နေစသည်ဖြင့်ရှုမှတ်မယ်ဆိုပြီးတော့အဲ့ဒီလိုအဖြေလေးနဲ့ဒီအဖြေကိုဒီမှာနှမဖြစ်တဲ့ပုဂ္ဂိုလ်ကဘယ်လိုမှပြောမရတဲ့အခါအဖြေကိုတိုင်ပြီးတားခိုင်းတဲ့အခါမှာခေါင်းဆောင်ပြီးဆောင်ရွက်မဲ့ပုဂ္ဂိုလ်ကိုယ်တိုင်ကြားရတဲ့အခါကြတော့မှစိတ်တည်ပြောင်းသွားပြီးတော့ဒါဟာတရားရှင်ဖြစ်တယ်တရားပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တယ်ပြည့်စုံလို့သာဒီလိုသိခံနိုင်တယ်ငါတို့အမှားကြီးတစ်ခုကျူးလွန်မိတော့မလို့ဆိုပြီးတော့အဲ့ဒီမှာချိန်မိတားဆီးပြီးတော့လုံးဝရှောင်ကျင်ခဲ့ပါတယ်။အဲ့ဒီလိုခက်ခဲခဲခဲပေါ်ထုတ်ခဲ့ရတယ်ဆိုတာကိုလည်းပဲဒါကဘုန်းကြီးတို့တဆင့်စကားတဆင့်နာဘုန်းကြီးကြားရတာပါ။ဒါဘုန်းကြီးကိုယ်တိုင်မြင်တာသိတာမဟုတ်ပါဘူး။အဲ့ဒီမှာအဲ့ဒီခေအဲ့ဒီခါကကြုံတွေ့ခဲ့ရတယ်။အဲ့ဒီမှာဥပန္ဒကတရားကြီးတူကနေပြီးတော့ပြောပြလို့ရှင်ဖျားကြီးဒီသတိပဋ္ဌာန်တရားကဒီလိုခက်ခဲခဲခဲဖြစ်ခဲ့ရတာ။ဒါဒီဆရာတော်ကြီးဆိုတာဒီယွာသားစစ်စစ်ဗျာဒါတောင်မှအဲ့ဒီအချိန်တုန်းကဒီလိုဖြစ်ခဲ့ရတယ်ဆိုတော့ပြုတ်ပြဘူးလို့အခုဘုန်းကြီးကတဆင့်ဖောက်တဲ့ချာပြီးတော့ဒီတတိပဋ္ဌာန်တရားကျင့်စဉ်တွေကိုမိမိတို့ကလွယ်လွယ်ကူကူလေးကျင့်ခဲ့ရတာမဟုတ်ဘူးဆိုတာလေးကိုသဘောပေါက်စေချင်လို့ပါနောက်ပြီးတော့အဲ့ဒီကနေပြီးတော့တရားတွေပြလိုက်တာနောက်ဘုန်းကြီးတို့ဝန်ကြီးချုပ်ဦးနုကိုရိုင်းရန်ကုန်မြို့ကိုပြင့်အဲ့လိုဝန်ကြီးချုပ်ဦးနုကိုယ်တိုင်ရန်ကုန်မြို့ကိုပင့်ဖို့အကြောင်းဟာလေပဲဘုန်းကြီးတို့ရန်ကုန်မြို့မှာဟာမြင့်တဲ့အဲ့ဒီမှာတထေကြီးစာဦးတွင်တထေကြီးစာဦးတွင်တို့ဗုဒ္ဓနုဂဟအဖွဲ့ကြီးဖွဲ့တဲ့ဗုဒ္ဓနုဂဟအဖွဲ့ချုပ်ကြီးဖွဲ့တဲ့အခါမှာကျွန်တော်တို့ရဲ့ဒီအဖွဲ့ဟာဗုဒ္ဓသာသနာနုဂဟအဖွဲ့ချုပ်ကြီးဟာပရိယတ်တိသာသနာပฏิပတ်တိသာသနာဒီသာသနာနှစ်ရပ်ကိုကျွန်တော်တို့အားပေးပြီးတော့ချင်းမြောက်မယ်ဒီသာသနာနှစ်ရပ်ပြုမယ်ပရိယတ်တိသာသနာဆိုတာစာပေဘက်ကပฏิပတ်တိသာသနာဆိုတာတရားဘက်ကအဲတော့ဒီသာသနာနှစ်ရပ်ကိုကျွန်တော်တို့ပြုမယ်ဆိုပြီးတော့ဆွေးနွေးကြတိုင်ပင်ညာလေအဲလိုဆွေးနွေးတိုင်ပင်ညာပြီးတဲ့အခါကလာကြတော့ဒီပฏิပတ်တိသာသနာပြုဖို့သာသနာပြုပုဂ္ဂိုလ်အင်မတန်ရှားပါတယ်ဒါကမ္မထံဘုန်းကြီးလုံးမဲ့ပုဂ္ဂိုလ်အိမ်မတန်ရှားပါပါလေ။ဒါဒီနေ့အချိန်ထိအောင်လဲရှားပါပါလေ။ဓမ္မဂတိကပုဂ္ဂိုလ်ဟာအိမ်မတန်ပုံများပါလေ။ဒီကမ္မထာနာစရိယကရှားပါလေ။အဲဒီတော့ကမ္မထာနာစရိယဆရာတော်ရှားမယ်ဆိုပြီးတော့သတင်းလေးစုံစမ်းပြီးရှားတယ်။အဲ့ဒီအချိန်ခါကဏ္ဍတုန်းကမြန်မာနိုင်ငံမှာယဟန္တာလို့ကြိုကြားတော်မူခဲ့တဲ့မထေရမြတ်ကြီးကြီးရှိပါလေ။ဘုန်းကြီးတို့တန်ဗုဒ္ဓဆရာတော်ကြီးဆိုတာလေယဟန္တာတည်းများကြိုကြားတော်မူပါလေ။နောက်ပြီးတော့စွန်းလွန်ဆရာတော်ကြီးဆိုတာလည်းပဲယဟန္တာတည်းများကြောကြတော်မူပါလေ။အဲ့ဒီအချိန်မှာရန်ကုန်မြို့ကြီးကိုလာပြီးတော့ဒီဆရာတော်ဘုရားကြီးတွေတရားဓမ္မဟောပြောပြတတ်တယ်လည်းပဲပူဇော်မျှောကြတမျိုးလုံးအုံအုံကြွတ်ကြွတ်။အဲ့ဒီအချိန်မှာအဖွဲ့ကတထေကြီးစာဦးတွင်ကိုကြံ့ညံပေးတယ်။တထေကြီးကျွန်တော်တို့ဒီမှာစွန်းလွန်ဆရာတော်ကြီးဆိုတာလည်းပဲယဟန္တာတည်းများကြောကြတော်မူတယ်။ဒီဆရာတော်ကြီးပြင့်ပြီးကိုယ်ဝေရရင်မကောင်းဘူးလား။တန်ဗုဒ္ဓဆရာတော်ဘုရားကြီးဆိုတာလည်းပဲယဟန္တာတည်းများကြောကြားတော်မူတယ်ဒီဆရာတော်ကြီးကိုးကွယ်ဖို့ပြင့်ပြီးကိုးကွယ်ရရင်မကောင်းဘူးလားဆိုတော့တထေကြီးကခေါင်းယမ်းနေကျွန်တော်ကမြန်မာနိုင်ငံနဲ့သာသနာပြုကျင်တာမဟုတ်ဘူးတဲ့ကဘာထီအောင်ပြုကျင်တာဘယ်ထီအောင်ပြုကျင်တာလဲကဘာထီအောင်ကျွန်တော်သာသနာပြုကျင်တာဖြစ်တဲ့အတွက်တဲ့ကျွန်တော်သာသနာပြုနိုင်မဲ့ပုဂ္ဂိုလ်ဟာတလောက်အသက်ရွယ်ကြီးသွားလို့မဖြစ်ဘူးတဲ့အဲ့လိုဆိုရင်တထေးကြီးပဲစိတ်တိုင်းကြရှာပါဆိုပြီးတော့အဖွဲ့ကတထေးကြီးကိုပဲပုံအပ်လိုက်တယ်။အဲ့ဒီအချိန်မှာတထေးကြီးစာဦးတွင်ဟာဝါတွင်ချင်းခါကလာကြီးလို့ဆိုပါတယ်။မိုးတွင်ဝါတွင် အဲ့ဒီမှာစကိုင်းတောင်ဘက်ကိုရောက်ပါတယ်စကိုင်းတောင်ဘုရားဖူးရင်ချက်သိန်းချောင်းဆိုတဲ့ချောင်းဘုန်းကြီးတို့ဒီနေ့လည်းရှိပါတယ်ချက်သိန်းချောင်းဆိုတာအဲ့ဒီမှာဝင်တဲတယ်တဲတဲ့ခါမှာဒီတထေကြီးဆောင်ဦးသူမရောက်ခင်မှာဘုန်းကြီးတို့ရှုဖို့ရည်ဦးဘက်ကတထေကြီးချက်သိန်းတထေဆိုတဲ့ဥပတ်တင်ဆိုဥပတ်တင်ဆိုတာရောက်ရောက်နေတဲ့အခါကလည်းကြာတော့ဟိုကတော့စီစဲဆန်စဲပိုင်ပေါ့လေအဲ့ဒါနဲ့တထေကြီးဆောင်ဦးသူရန်ကုန်ကနေပြီးတော့ရောက်လာတယ်ဆိုတော့ဧကန်အနေအားဖြင့်ဒီကချက်သိန်းတထေကတထေကြီးစီသွားပြီးဧကန်စကားပြောတထေကြီးဒီလောက်တိုင်းပြည်ကလည်းပဲငြင်းငြိမ်သက်သက်မရှိဘူးငြင်းငြိမ်သက်သက်မရှိဘဲနဲ့တထေကြီးဘာကြောင့်ဒီကိုရောက်လာတာလဲဆိုဖျားလဲဖူးရင်လိမ့်ဥလဲတူရင်ဆိုပါတော့ဗျာလို့ပြောတယ်တဲ့အဲ့ဒီလိုပြောတဲ့အခါကလည်းကြတော့ချက်သိန်းတထေးကတထေးကြီးရေဖျားလဲဖူးရင်ဆိုတော့ဟုတ်ပါပြီလိမ့်ဥတူရင်ဆိုတာဘာကိုဆိုလိုပါသလဲဆိုတော့ကျွန်တော်တို့အခုဗုဒ္ဓသာသနာနှုတ်ကအဖွဲ့ချုပ်ကရိတ်တာကြီးတစ်ခုတည်ထောင်နေအဲ့ဒီလိုတည်ထောင်နေအတွက်ကြောင့်မူတရားရိတ်တာကိုတရားပြတ်တမ်းမဲ့ကမ္ဘာထံဘုံကြီးရှာရင်ကျွန်တော်ဒီလိုဘုရားဖူးရင်ထွက်လာခဲ့တာဆိုခမားတို့စီမံဒီလိုကမ္ဘာထံတရားတွေပြတဲ့ပုံကူများမရှိဘူးလားလို့တထေကြီးစာဟုတ်တွင်ကမေးတော့အဲ့ဒီမှာချက်သိန်းတထေကဟာကျွန်တော်တို့စီရွှေဘုံနယ်ဘက်တော်ရှိတယ်အဲ့ဒီဇာတော်ကလည်းယဟန္တာဓမ္မကြောကြားတော်မူတယ်ရွှေဘုံနယ်ဘက်မှာတထေကြီးများလိုအပ်လို့တရားနာခြင်းရင်ကျွန်တော်ပြင့်ပေးမယ်ဝါရင်းကြီးပြင့်လို့ရပါမလားဗျာတထေကြီးကမေးတော့တရားဟောဖို့ဆိုရင်ပြင့်လို့ရပါတယ်တရားနာခြင်းလို့ဆိုရင်ခဲဒီလို့ဆိုရင်ကျွန်တော်ကိုပြင့်ပေးပါပြင့်ပေးပါဆိုတဲ့အတိုင်းမဟုတ်သေးဘူးတထေကြီးကသူကိုယ်တိုင်သွားပြင့်မယ်ဆိုတော့ချက်တင်တထေကတထေကြီးသွားလို့မဖြစ်ပါဘူးဗျာဒီနေ့မြေဒီမှာအခုအချိန်မှာတိတ်ပြီးတော့လုံခြုံရေးအနေနဲ့အခက်အခဲရှိနေပါသေးတယ်ရေဘောပြူရေဘောနေစသည်ဖြင့်ရှိနေပါတယ်ခွန်ကြီးတို့နယ်ဘက်ဒီမှာအဲ့လိုဆိုတော့ကျွန်တော်ပဲသွားပြင့်ပါမယ်ဆိုပြီးတော့ဘုန်းကြီးတို့မာဇီဆရာတော်ဘုရားကိုသွားပင့်တယ်။သွားပင့်ပြီးတော့အဲ့ဒီမှာတရားနာတယ်။အဲ့ဒီအချိန်ကမာဇီဆရာတော်ဆိုတာဘုန်းကြီးတို့ဒီအထက်နယ်ဘက်မှာရိဒ္ဓကွယ်ပေါင်းအဲ့ဒီအချိန်တုန်းက340ရှိနေပြီရိဒ္ဓဌာနကွယ်ပေါင်းပေါ့။ရိဒ္ဓဌာနကွယ်ပေါင်း340ရှိနေပြီဆိုတော့မာဇီဆရာတော်ဘုရားရဲ့တရားဟာလည်းပဲဖောင်းမှုပိန်မှုကိုရှုမှတ်ရတဲ့တရားဆိုတော့ဆန်းနေတယ်အဲ့ဒီအချိန်တုန်းကအခေါ်ဟောပြောရရင်တော့ဖောင်းပိန်တရားလို့ခေါ်တယ်။အဲ့ဒီမှာထင်ရှားနေတော့တရားပွဲကိုကျင်းပတဲ့အခါကျတော့ဒီစကိုင်းတောင်မှာရှိတဲ့တထောင်ရိုးလုံးရှိတဲ့ဘုံကြီးဒေလရှင်အကုန်လုံးဆင်းပြီးတရားနာတယ်။တရားပွဲကြီးဟာပထမညမှာအိုးကျောင်းဝင်းကြီးတစ်ခုလုံးပေါ့တမေဒေါရယဆိုတဲ့ကျောင်းတိုက်ကြီး။အဲ့ဒီဒေလရှင်ကျောင်းတိုက်ကြီးထဲမှာအဲ့ဒီဒေလရှင်ကြီးကဘွားဖျားလို့ခေါ်တယ်အသက်တရားကျော်ထိအောင်နေသွားတယ်ဒေလရှင်ကြီး။အဲ့ဒီကျောင်းတိုက်မှာအဲ့ဒီမှာဆရာတော်ဘုရားကြီးတရားပွဲကျင်းပတယ်။တရားပွဲကျင်းပတဲ့အခါကျတော့ဒီစကိုင်းတောင်ရုံတောင်ရုံလုံးရှိတဲ့ယဟန်တန်ဃာရီရောဒေလရှင်ရောနာကြတော့နာမည်ကြီးတာကိုနာမည်ကြီးတော့နာကြတဲ့အခါကျတော့ဆရာတော်ဘုရားကြီးတရားနာတဲ့အခါကျတော့ဟာဘယ်နှပါလိတရားလဲပြင်းစရာကြီးဖောင်းတဲ့ပိန်နဲ့ရှုမရမယ်ပြင်းစရာကြီးဟိုနာဘူးတာကအဲ့ဒီချိန်အဲ့ဒီခေတ်ကရက်လဲတရားတွေနာရတာလीတကယ်ကိုဆရာတော်ကြိုင်ဝိုင်းဥအိနကတို့ဘာတို့ညာတို့ဆိုတာအားလုံးလည်းဟိုတရားတွေနားထောင်ဖို့မှာပါအသက်ကြီးတဲ့ပုဂ္ဂိုလ်အဲ့လိုအတန်ကလည်းကောင်းကောင်းနဲ့တခါလေရွတ်ဖပ်ဆိုပြောပြီးတော့ဟောတဲ့တရားတွေနာဘူးတာဆိုတော့ဒီမာစီဆရာတော်လည်းတရားအဲ့လိုဟောကောင်းတဲ့ပုဂ္ဂိုလ်လို့ထင်ပြီးတော့လာနာကြတာဒီကြတော့ဆရာတော်ဘုရားကြီးဟာတကယ်ဝိပဿနာစစ်စစ်တရားကိုဟောတယ်တရားဟောတဲ့အခါကျတော့ပိဿကမကြိုက်တော့နောက်ရဲ့ကြတော့အဲ့ဒီအကြောင်းဝင်းကြီးတကွင်းလုံးပြည့်နေတာကတဝက်ပဲရှိတော့တယ်ပိဿတည်းတိုးလာတာလားနည်းသွားတာလားနည်းသွားတာပြည့်တဲ့တည်းနဲသွားတယ်။အဲ့ဒီနဲသွားတဲ့အခါမှာသုံးညပင့်ထားတာဖြစ်တဲ့အတွက်ဆရာတော်ဘုရားရဲ့ဒုတိယညဆက်ဟောတယ်။ဒီတိုင်းပဲပုံမပြည့်ပဲဒီဝိပဿနာကျင့်စဉ်နေသတိပဋ္ဌာန်ကျင့်စဉ်နေဟောတယ်။အဲ့ဒီမှာဒုတိယညကနေပြီးတတိယညကြတော့ဓမ္မယုံမော်ပဲရှိတော့တယ်ဘေးမှမရှိတော့ဘူး။အဲ့ဒီမှာပြည့်တဲ့ကယော့သွားတာလားတိုးလာတာလား။ယော့သွားတာတဖြည်းဖြည်းယော့သွား။ပြည့်တဲ့ကသာယော့သွားတာဒီပင့်နဲ့ဒီဘုန်းကြီးကမ္မထံဘုန်းကြီးရှာတဲ့ဇာဥတွင်ကလုံးဝကြိုက်နေပြီ။သဘောသိကြနေပြီသူက။အော် ဒီဆရာတော်ဟာအလိုနည်းတဲ့ပုဂ္ဂိုလ်ပဲဓမ္မစီဆရာတော်ဘုရားကြီးရဲ့အတန်တော်ကိုဘုန်းကြီးတို့ဒီမှာသံဃာရဏတင်ပွဲကြီးမှာအခုခွေရရှိပါတယ်ဒါတွေလည်းလွှင့်လည်းပေးပါတယ်ကြားဘူးမှာပါဆရာတော်ဘုရားကြီးရဲ့အတန်ဟာအတန်ရှိပါတယ်အတန်နဲ့လို့ဟောမယ်ဆိုရင်လည်းဟောနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်သို့တော့မာစီဆရာတော်ဘုရားပရိသတ်ရဲ့အကြိုက်ကိုမလိုက်ဘူးဘုရားအကြိုက်ပဲတရားကိုတရားလိုပဲဝိပဿနာတရားကိုဝိပဿနာရှုပုံနေပဲဟောသွားတယ်အဲ့ဒီမှာဒီတတိကြီးစာဟုတွင်ကသဘောချပြီးနှစ်ချိုက်အဲ့ဒီမှာတတရညာဘယ်ကမှမလာတော့ဘူးအဲ့ဒီကြောင်းထဲမှာရှိတဲ့သီလရှင်တွေပဲဟောရတယ်တတိကြီးစာဟုတွင်နဲ့ပဲအဲ့ဒီမှာဟောသုံးညပြီးသွားတယ်သုံးညပြီးသွားတဲ့အခါတတိကြီးကအာမရသည်အာမရတာနဲ့ဟိုချက်တင်တတိကိုပြောတဲ့အခါကျတော့ကျွန်တော်နှစ်ညလောက်ဆက်နာကျင်သေးတယ်ပြင့်လို့ရမလားပြင့်လို့ရပါသေးတယ်ဝါပန်ရက်က9ရက်ဆိုတော့9ညဆိုတော့6ညတိအောင်နေခွင့်ရှိတာပဲတတိကြီးနာမည်ဆိုရင်ကျွန်တော်လျှောက်တာပေါ့ဆိုပြီးမာစီဆရာတော်ဘုရားကိုလျှောက်တယ်လျှောက်တော့ဆရာတော်ဘုရားကြီးကဖြစ်ပါတယ်ဆိုပြီးနှစ်ညဆက်ဟောတယ်နှစ်ညဆက်ဟောတဲ့အခါမှာလည်းပဲအဲ့ဒီကျောင်းထဲမှာရှိတဲ့သီလရှင်ပိဋကတ်နဲ့ပဲဟောတယ်တတိကြီးကတော့အလုံးကြိုက်တရားကိုလည်းကြိုက်တယ်ဟောဖို့ဟောနည်းကိုလည်းကြိုက်တယ်နောက်ပြီးတော့ဆရာတော်ရဲ့အင်္ဂယုတ်ကိုလည်းကြိုက်တယ်ဆရာတော်ဘုရားကြီးကိုကြည့်လိုက်တဲ့အခါမှာတရားဟောနေဆိုရင်ရတောင်လေးကိုင်းပြီးတော့မျက်လွှာချပြီးတော့ဟောနေတယ်။နောက်ပြီးတော့ဆရာတော်ဘုရားကြီးရဲ့ခြေဆံလက်ဆံကိုကြည့်လိုက်တဲ့အခါကျတော့လက်ဆံခြေဆံကြီးတွေအမှန်တန်ရှိတယ်။နောက်ပြီးတော့ဆရာတော်ဘုရားကြီးရဲ့နေရွက်တော်ကိုကြည့်လိုက်တဲ့အခါနေရွက်တော်ကြီးတွေအကားကြီး။အဲဒီမှာနှကန်းကိုကြည့်လိုက်တဲ့အခါကျဆရာတော်ဘုရားကြီးရဲ့နှကန်းကပါပါလေး။အဲဒီမှာသူ့ရဲ့အင်္ဂယုတ်ကိုကြည့်ပြီးတော့သာဟုတ်တယ်ငါသဘောကျပြီငါပြင့်မဲ့ကမ္မထန်ဆရာဟာလောဘနဲတဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့ဒီမှာအားလုံးကိုအလိုနဲတဲ့ပုဂ္ဂိုလ်ဖြစ်တယ်ငါဒီပုဂ္ဂိုလ်ကိုငါရအောင်ပြင့်မယ်ဒါဘာမှမလျှောက်ခဲ့ဘူး तू စိတ်ထဲမှာကြိုက်ပြီးတော့ရွေးသွားုံနဲ့ပဲရွေးသွားတာအဲ့ဒီကနေရွေးပြီးတော့ तू သဘောကျပြီဘယ်မှခီးဆက်စရာမလိုတော့ဘူးပြန်မယ် तू လာရင်ကိုကဖျားလဲဖူးရင်ဘာလဲလေးဦးလေတူရင်းဆိုတော့သူလေးဦးရသွားပြီရှစ်ဆက်ပြီးသွားစရာမလိုတော့သူပြန်မယ်ပြန်သွားတယ်ပြန်သွားပြီးတော့ဒီရန်ကုန်မြို့ရောက်တဲ့အခါကျတော့အစည်းအဝေးခေါ်တယ်ကျွန်တော်တွေ့ခဲ့ပြီကမ္ဘာတန်းဆရာတွေ့ခဲ့ပြီအဲ့တော့တွေ့ခဲ့ပြီဆိုတော့တထေးကြီးဘယ်လိုပြင်မလဲအဲ့ဒါနဲ့ဝန်ကြီးချုပ်ဦးနုပါတော့ဦးနုတရင်ဝန်လာကျွတ်တဲ့အခါမှာရွှေဘိုဘက်မှာမြန်ခီးစဉ်ရှိပါလားလို့မေးတော့ရှိတယ်ကျွန်တော်ရွှေဘိုဘက်မှာတရင်ကျွတ်တယ်နဲ့သွားအဲ့ဒီလိုဆိုရင်ဒီဆရာတော်ဒီဆရာတော်ခမအဲ့ဒီရောက်တဲ့အခါမှာပြင့်ခဲ့ပါဆိုပြီးတော့တတိကြီးဆောင်းသွင်းကနေပြီးတော့ဝင်းကြီးချုပ်ဦးနုကိုမှားလိုက်တယ်တရင်ဝါလာကျွတ်တဲ့အခါကျဝင်းကြီးချုပ်ဦးနုကရွှေဘိုကိုသူ့ရဲ့နိုင်ငံရေးအကြောင်းကိစ္စနဲ့ရောက်လာတယ်အဲ့ဒီရောက်လာတဲ့အချိန်မှာမြို့ကမျက်နှာဖုံးပုံကိုယ်တွေတောင်းရှိတဲ့ပုံကိုယ်တွေကကြိုးစိုးပြီးတော့ဖျားလေးပါလေးပို့ကြရတာပေါ့လေအဲ့ဒီမှာဆောင်းဝဲဆရာရှိတယ်ညွန်ကျဲဆရာရှိတယ်ဒီညွန်ကျဲအဲ့ဒီမှာဖျားဖူးပို့အဲ့လိုဘုရားဘုပို့တဲ့အခါကျတော့အဲ့ဒီမှာဘုရားဘုံမှာရောက်တဲ့အခါမြို့ကလည်းပဲမြို့ရဲ့ဒီအကြီးကြီးဖြစ်တဲ့ပုဂ္ဂိုလ်များနေပြီးတော့ဝန်ကြီးချုပ်များဖူးမယ်ဆိုရင်ကျွန်တော်တို့ရွှေဘုံမြို့မှာယဟန္တာပေါ်ထွန်းနေပါလေ။ဘာပေါ်ထွန်းနေတာလဲ။ယဟန္တာပေါ်ထွန်းနေပါလေလို့ပြောတော့အာကျွန်တော်ဖူးကျင်တာပေါ့ဗျာ။ဒါပေမဲ့ဝန်ကြီးချုပ်ဦးလူနေနေကတော့စာအုပ်တွင်ပြောပြပြီးဆိုတဲ့ကိုသိနေပြီ။တင်နေပြီဆိုရဟန္တာပေါ်ထွန်းနေပါလေဖူးကျင်ပါလေဆိုတော့ဒီလိုဆိုရင်ကျွန်တော်တို့လိုက်ပို့ပါမယ်ဆိုအခုအဲ့ဒီဆရာတော်ကြီးဟာအခုရှင်ဘုံမြို့ကိုရောက်နေပါလေအဲ့ဒီမှာကထိန်ပွဲကျင်းပတဲ့အချိန်ဖြစ်နေတယ်တရင်ဝါလာကျွတ်လို့ကထိန်ပွဲကိုကြွလာတယ်ဆရာတော်ကြီးအဲ့ဒီမှာဇေတီတော်ရိတ်တာဆိုတာမာစီဆရာတော်ဘုရားကြီးရဲ့ရိတ်တာခွဲပေါ့အဲ့ဒီဇေတီတော်ရိတ်တာရဲ့အဲကထိန်ပွဲကိုကြွလာကျွမ်းလာတဲ့အချိန်ဆိုတော့ဒီဇေတီတော်ရိတ်တာဆိုတာကလည်းပဲအဲ့ဒီစောစောကပြောတယ်ဇေတီတော်ကြီးရဲ့ဘေးလေးမှာဆိုတော့အဲ့ဒီမှာဝင်းကြီးချုပ်ဖူးမယ်ဆိုရင်ဒီရိတ်တာမှာရောက်နေပါလေဆိုပြီးအဲ့ဒီမှာဝင်ဖူးတာဖူးတဲ့အခါကလည်းကြတော့ဝင်းကြီးချုပ်ဦးနုကနေပြီးတော့ဆရာတော်ဘုရားတပည့်တော်တို့အောက်ပြည်အောက်ရွာကိုလည်းသာသနာပြုကြွတော်မူပါဘုရားပြင်တာတတိကြီးစာအုပ်တွင်တော့ကမပင့်ငယ်သေးဘူးရှာလို့သူတွေ့သွားတာပဲရှိတယ်အကျင့်အဖွဲရဲ့ဆုံးဖြတ်ခြင်းနဲ့ဝင်းကြီးချုပ်ဦးနုကနေပြီးတော့အခုမှလျှောက်ထားပြင်တာအဲ့လိုပြင်းတဲ့အခါကလည်းကြတော့မာစီဆရာတော်ဘုရားကြီးကိုတပည့်တော်အောက်ပြီးအောက်ရွာနဲ့သာသနာပြုကြတော်မူပါဗျာဆိုတော့ မာသီဆရာတော်ဘုရားကြီးမေးတယ်မိကုံကတရားအားထုတ်မဲ့ပုဂ္ဂိုလ်ရှိသလားတဲ့ဒါပဲမေးတယ်တရားအားထုတ်မဲ့ပုဂ္ဂိုလ်ရှိသလားဆိုတော့ရှိပါတယ်ဘုရားရှိရင်ကြွပါမယ်တရားဟောဖို့မဟုတ်ဘူးနော်တရားအားထုတ်မဲ့ပုဂ္ဂိုလ်တွေကိုတရားပြဖို့ဆရာတော်ဘုရားကြီးကြွမှာအေးအဲ့ဒီကြတော့မှဒီလိုဆိုရင်အခုကြွရမလားကြည့်နော်များသောအားဖြင့်ဘုန်းကြီးတို့အခုဘယ်ပုဂ္ဂိုလ်ဘယ်တန်ခါပဲဖြစ်ဖြစ်ပနရဲ့ပနနာစသည်ပင့်ကြည့်ဟိုပစ္စည်းလေးလိုသေးလို့ဒီပစ္စည်းလေးလိုသေးလို့ပဲနေကြမှာကြွပါရစေအခုမာစီဆရာတော်ဘုရားကြီးဟာစေကုံကနေကြွလာတာဒီရန်ကုန်ကဒီဝဉ္ကြီးချုပ်ဥနုပင့်လို့ကြွမှာမဟုတ်ဘူးကြွလာတာမဟုတ်ဘူးကထိန်ပွဲဗာပွဲကြွလာတာလေကထိန်ပွဲကိုတရားဟောပေးဖို့ကြွလာတယ်ဆိုတော့ပစ္စည်းပစ္စည်းအရီပါရလားဆရာတော်ဘုရားကြီးဟာကြွနေရကြွရနေရတိုင်းမှာတပိတ်လွယ်တယ်သင်္ကန်းသုံးတယ် ਨੇ အဲ့ဒီမှာပြိခရာနဲ့ပဲဒါနဲ့ကိုပြိခရာနဲ့ကိုကြွလေးရှိတယ်အဲ့တော့နှစ်ထပ်သင်္ကန်းပခုံးပေါ်တင်းတပိတ်လွယ်ပြီးကြွလာရတောင်ခံပြီးကြွလာဘာမှမပါအဲ့ဒီမှာဘာမှမပါပဲ ਨੇ အခုဒီရောက်လို့ဝဉ္ကြီးချုပ်ဥနုကပင့်တော့အာထုံးမဲ့ပုဂ္ဂိုလ်ရှိပါတယ်ဖះဆိုတော့ဒီလိုဆိုရင်အခုကြွရမလားတဲ့အခုဒီပြီးတော့ကိစ္စဝိစ္စလေးတွေနိုင်ငံအတွက်ဆောင်ရွက်ဆရာရှိပါသေးတယ်ဒီနေ့ကျရင်ဆရာတော်ဖះကြီးကြွတော်မူပါဖះဆိုစေခွန်တောင်မပြောင်းဘူးအဲ့ဒီဒီမှာကထိန်လာတဲ့သင်္ကန်းနဲ့တပိန့်နဲ့ပဲရန်ကုန်ကိုလိုက်လာခဲ့တာကဲဘာပစ္စည်းမှမပအောင်အဲ့ဒီလောက်ထီအောင်တရားပုံမှာပေါင်းမြောက်ပြီးတော့ဝိနည်းသိက္ခာပုနဲ့အညီကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးကနေလာပြီးတော့မှအဲ့ဒီမဟာစီသာသနာရိတ်တာအဲ့ဒီအချိန်တုန်းကမဟာစီမဟုတ်ဘူးသာသနာရိတ်တာတဲ့ဘာရိတ်တာလဲလဲအေးအဲ့ဒီမှာသာသနာရိတ်တာလို့ပဲအမည်ရှိတယ်အဲ့ဒီဖွဲ့ချုပ်ကတီထောင်ထားတဲ့ရိတ်တာအခုမာစီဆရာတော်ဘုရားကြီးကိုပင့်ပြီးတော့တရားတွေပြတဲ့အခါကျတော့မှအောင်မြင်လာတဲ့အခါကျတော့မှမာစီသာသနာရိတ်တာဆိုတာဖြစ်သွားတာအဲ့ဒီမှာသာသနာပြုတာပထမဦးဆုံးတရားစခန်းမှာ25ယောက်ပဲရှိတယ်ဘယ်လောက်ရှိလဲ25ယောက်အဲ့ဒီမှာ25ယောက်နဲ့စပြီးတော့မာစီဆရာတော်ဘုရားကြီးတရားပြခဲ့ပါတယ်အဲ့ဒီအချိန်တုန်းကဆိုရင်တရားအထုတဲ့ပုဂ္ဂိုလ်ဟာကိုအိုးကိုခွန့်နဲ့ကိုဟာကိုချက်ပြုတ်စားပြီးတော့အထုကြရတာပါဒီတိုင်းချက်ပြုတ်ကြွေမွေကိုဟာကိုဒီမှာဇွန်ကန်စားရတဲ့အစီမျိုးမဟုတ်ပါဘူးချက်ပြုတ်ကိုယ်တိုင်းချက်ပြုတ်ပြီးတော့မနဲ့အာယုံဓမင်းဦးလေးတို့တဲအင်းကပန်းလာတဲ့အဲ့ဒီငပိကျုံကခြောက်ကျော်ဒါလေးနဲ့ပဲအဲ့ဒီမနဲ့အာယုံနဲ့ဒါလေးပဲဖုံးပြီးနေလေဆိုရင်လည်းပဲချက်စရာမလိုတော့ဘူးရင်တွေဦးလေးတလုံးတဲပြီးတော့ရင်နွေးလေးနဲ့ဒါပဲစားပြီးတော့တရားကိုပဲဆောင်းပေးပြီးတော့အထုတ်ကြအဲ့ဒီလူနဲ့ခက်ခက်ခဲခဲပေါ်ထုတ်လာခဲ့လို့ဒီကနေ့ဒီတတိပဌံကျင့်စဉ်တရားတော်ကြီးဟာကဘာတိအောင်ကြော်ကြားလာပါလေကဘာတိအောင်ကြော်ဖို့ဆိုတာလည်းပဲဒီကြားထဲမှာသီခံရတာတွေအများကြီးရှိသေးတယ်မဟာစီဆရာတော်ဘုရားကြီးသီခံပြီးသာသနာပြုခဲ့တာတွေအများကြီးရှိသေးတယ်အဲ့တော့အဲ့ဒီလူခက်ခက်ခဲခဲကပေါ်ထုတ်လာခဲ့တဲ့ဒီတတိပဌံတရားတွေကျင့်စဉ်တွေကိုမိမိတို့ကျင့်ခွင့်ရတယ်ဆိုတော့မိမိတို့ကိုယ်တိုင်ဟာကံကောင်းတဲ့ပုဂ္ဂိုလ်တွေလားကံဆိုးတဲ့ပုဂ္ဂိုလ်တွေလားအင်မတန်ကံကောင်းတဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့တော့အင်မတန်ကံကောင်းတယ်လို့ကိုယ့်ဟာကိုယ်ပဲယုံကြည်တယ်အဲဒီတော့ဒီသတိပဋ္ဌာန်တရားတွေကိုဒီလိုကံကောင်းထောက်မှလို့ဒီလိုဆရာကောင်းတမားကောင်းကိုအမိခိုရလို့ဒီတရားနိလန်းနေအာထုခွင့်ရတယ်ဆိုတော့အာထုတဲ့အခါမှာပို့ဖို့တဏ္ဏအာထုရမှာလားတကယ်ကြိုးကြိုးစားစားအာထုရမှာလားရတဲ့အချိန်လေးကိုဘုန်းကြီးတို့ကြိုးကြိုးစားစားအားထုတ်စည်းခြင်းပါတယ်။ဘာကြောင့်လဲဆိုတော့အခုဘုန်းကြီးတို့လမ်းအားထုတ်တဲ့ပုဂ္ဂိုလ်တွေဟာဘယ်ပုဂ္ဂိုလ်မှအလတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူး။ဒီနိုင်ငံမှာဆိုတာကအင်မတန်ကိုအချိန်ကဆင်းရဲပါတယ်။အချိန်ဆင်းရဲတဲ့အထက်ကနေပြီးတော့မိမိတို့ခွင့်နေယူပြီးတော့ဒီမှာတရားတွေလမ်းအားထုတ်ကြတာဆိုတော့မိမိတို့ရတဲ့အချိန်လေးရတဲ့ခွင့်ရေးလေးတော့ဖြင့်လက်လွတ်မခံမဲနဲ့ဒီတတိပဌာန်ကျင့်စဉ်ကိုပြည့်ပြည့်စုံစုံကြိုးစားပြီးတော့ကျင့်မယ်လို့စိတ်ထဲမှာဆုံးဖြတ်ပြီးတော့မနေ့ကပြောခဲ့တယ်ဗါတဲ့ဘူ၅ပါးဥစည်းပြီးတော့အာထုံမယ်ဗါ၅ပါးဥစည်းအာထုံမယ်ဘူ၅ပါးဥစည်းပြီးတော့အထူးအဖြင့်တဏ္ဍဆိုတဲ့ဘူကိုအထူးပြုပြီးတော့ကြိုးစားရအောင်တဏ္ဍဆိုတာယုံကြည်မှုတဏ္ဍဆိုတာဘာလဲအဲ့ဒီယုံကြည်မှုအားကောင်းရင်ကြိုးစားအာထုံမှုဝိရိယရောအားမကောင်းဘူးလားဝရိယအာကောင်းရင်ရှုမှတ်မှုတတိအာကောင်းလာမယ်တတိအာကောင်းလာရင်တည်ကြည်မှုတမာရီအာကောင်းလာမယ် တမရီအားကောင်းလာတာနဲ့မြောက်ဉာဏ်နေဟာတုံးမလားထက်မလားအထင်မြင်လာမယ်ထားကြမို့ဘုန်းကြီးတို့ဒီကာယ ानु ပတ္တနာတတိပဋ္ဌာန်မနေ့ကရှုမှတ်ပုံလေးပြောခဲ့ပြီဒီကနေ့ဘုန်းကြီးဝေဒနာ ानु ပတ္တနာတတိပဋ္ဌာန်ရှုမှတ်ပုံလေးကိုချင်းချင်းချုံးပြီးတော့ပြောပြမယ်အဲဒီတော့ဝေဒနာ ानु ပတ္တနာနဲ့စပ်ပြီးတော့ဝေဒနာ ानु ပတ္တနာတဲ့ဝေဒနာဆိုတာခံစားမှုပါဝေဒနာဆိုတာဘာလဲအနုဆိုတာအကျဉ်းကျဉ်းအဖန်မှန်အထက်ထက်ပတ္တနာဆိုတာရှုတာပွားတာအာထုတ်တာဝေဒနာနုပတ္တနာဆိုတာခံစားမှုလေးကိုထက်ခါထက်ခါထက်ခါထက်ခါရှုနေတာပွားနေတာအာထုတ်နေတာဒါကြောင့်မို့ဝေဒနာလေးတစ်ခုပေါ်လာလို့ရှိရင်ရှုတဲ့အခါမှာတကြိမ်တစ်ခါပဲရှုရမှာလားထက်ခါထက်ခါရှုရမှာလားထက်ခါထက်ခါရှုမှပူတိမှပေါ့ဝေဒနာရှုတဲ့အခါမှလည်းပဲပျောက်အောင်ရှုရမှလားတိအောင်ရှုရမှလားတိအောင်ရှုပြီဆိုတဲ့ကောထက်ခါထက်ခါထက်ခါထက်ခါရှုစာတပုတ်ကိုဘုန်းကြီးတို့ယောဂီများဖတ်တဲ့အခါမှတစ်ခေါက်နဲ့မမှတ်မိရင်နောက်တစ်ခေါက်မဖတ်ရဘူးလားနောက်တစ်ခေါက်မမှတ်မိသေးဘူးဆိုရင်နောက်တစ်ခေါက်မဖတ်ရဘူးလားထက်ခါထက်ခါဖတ်တော့အဲ့ဒီစာရဲ့သဘောအတိတ်ပဲအကုန်လုံးသဘောမပေါက်ဘူးလားအဲ့ဒီလိုပဲအခုဝေဒနာလေးကိုရှုပြီးခေခန္ဓာကိုယ်မှာအခုထိုင်ပြီးတော့ယောဂီတို့ကာယ ानु ပတ္တနာဖြစ်တဲ့ကိုယ်မူယာလေးတွေဖြစ်တိုင်းရှုနေတယ်ဥပမာအဖြစ်ပင်တိုင်းကမ္မထံဖြစ်တဲ့ဖောင်းအာယုံပင်အာယုံလေးကိုရှုနေတယ်အဲ့ဒီဖောင်းမှုအာယုံပင်မှုအာယုံလေးကိုယောဂီရှုနေတဲ့အခါ15မိနစ်မိနစ်20ကိုဒီမှာဒီနိုင်ငံမှာနေကြတဲ့ပုဂ္ဂိုလ်များများသောအားဖြင့်ခုံနဲ့ထိုင်ရတာများတော့အောက်ကိုတင်းမလင်းခွေထိုင်တဲ့အခါမှာအခက်အခဲတွေအများကြီးရှိပါတယ်။အဲဒီတော့ဝေဒနာတွေဟာအောက်ပိုင်းကဖြစ်တယ်အလဲပိုင်းကဖြစ်တယ်ထက်ပိုင်းကဖြစ်တယ်။အထူးအားဖြင့်အောက်ပိုင်းကဝေဒနာပေါ့။ထိုင်ထိုင်ရတဲ့အထိုင်ကကိုယ်ကထိုင်နေမကြတဲ့အတွက်ကြောင့်မို့အဲဒီမှာဒီပေါင်ရင်းကလည်းပဲဝေဒနာတက်တတ်ပါတယ်။ဒူးမှလည်းပဲဝေဒနာတက်တတ်ပါတယ်။အောက်ကခြေမျက်စိမှလည်းဝေဒနာတွေတက်တတ်ပါတယ်။အဲ့လိုအောက်ပိုင်းကဝေဒနာလေးတွေဖြစ်လာရင်ဖြစ်လာတဲ့ဝေဒနာလေးကိုထက်ခါထက်ခါရှုရမှာအဲ့တော့ဝေဒနာမှလေးပဲမြတ်စွာဘုရားက၃မျိုးဟောခဲ့တယ်ဒုက္ခံဝါဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပ္ပသနာတိဒုက္ခံဝါဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပ္ပသနာတိအဒုက္ခမဒုက္ခံဝါဝေဒနာဝေရယမာနောအဒုက္ခမဒုက္ခံဝါဝေဒနာဝေရယမိတိပ္ပသနာတိဒုက္ခဝဝေဒနာဝေရယမနောဒုက္ခဝေဒနာဝေရယမိတိပ္ပသနာတိဆိုတာချမ်းသာတဲ့ခံစားမှုလေးဖြစ်လာရင်အဲ့ဒီချမ်းသာတဲ့ခံစားမှုလေးကိုရှုတဲ့ဒုက္ခဝဝေဒနာဝေရယမနောဆင်းရဲတဲ့ခံစားမှုလေးဖြစ်ပေါ်လာရင်အဲ့ဒီဆင်းရဲတဲ့ခံစားမှုလေးရှုတဲ့ရှုတဲ့အခါမှာသိအောင်ရှုဘာဖြစ်အောင်ရှုရမှာလဲအလယ်အလတ်ခံစားမှုလေးဖြစ်လာရင်လည်းအလယ်အလတ်ခံစားမှုလေးကိုသိအောင်ရှုတဲ့အဲ့ဒီခံစားမှုလေး၃မျိုးရှုပုံကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကဒီမှာဆောင်းပုတ်လေးပေးထားတယ်ဆိုကြည့်အောင်ကောင်းဆိုလက်ပါကောင်းဆိုလက်ပါဝေဒနာဝေဒနာပေါ်ရာတိယမိပေါ်ရာတိယကောင်းဆိုလက်ပါကောင်းဆိုလက်ပါဝေဒနာဝေဒနာပေါ်ရာတိယမိပေါ်ရာတိယနှကောင်းလို့ဆိုကြည့်ပါကေပေါ်ရဲ့ခံမှာကောင်းပေါ်ပေါ်အဆူပေါ်ပေါ်အလယ်လတ်ပေါ်ပေါ်ပေါ်ရဲ့ဝေဒနာလေးကိုသိရမှာလေသိနေအောင်ယောဂီပုဂ္ဂိုလ်ဟာရှုကြည့်နေရမှာအဲဒီလိုခံစားမှုဝေဒနာလေးကိုရှုကြည့်တဲ့အခါမှာဘုန်းကြီးတို့ယောဂီများစိတ်ကိုပျောက်ချင်တဲ့လောဘစိတ်ဦးစီးပြီးတော့အတင်းမရှုပါနဲ့ဝေဒနာကိုရှုတဲ့အခါမှာစိတ်ကလေးကိုလျှော့ချပေးစိတ်လေးကိုဘယ်လိုထားမလဲစိတ်ကလေးကိုလျှော့ချထားလျှော့ချထားပြီးတော့အဲ့ဒီဖြစ်ပေါ်နေတဲ့ခံစားမှုလေးကိုရှုအဲ့ဒီခံစားမှုကလည်းဘုန်းကြီးတို့ယောဂီများအခုစပြီးတော့အာထုဆပပုဂ္ဂိုလ်မှာအကောင်းဝေဒနာရဲ့အဆိုးဝေဒနာရဲ့အရလဝေဒနာရဲ့ဒီဝေဒနာ၃မျိုးမှာဘယ်ဝေဒနာပိုထင်ရှားလဲ အဆိုးဝေဒနာဆိုတော့ဒုက္ခဝေဒနာပေါ့ဘာဝေဒနာလဲအဲ့ဒီဒုက္ခဝေဒနာကပိုထင်ရှားနေရင်အဲ့ဒီဆင်းရဲတဲ့ဒုက္ခဝေဒနာကိုရှုတိအောင်ရှုဘာဖြစ်အောင်ရှုရမလဲတိအောင်ရှုတေချာရှုရှုတဲ့အခါမှာဘုန်းကြီးစောစောကပြောတဲ့အတိုင်းစိတ်လေးကိုရှော့ရှော့ပြီးတော့အဲ့ဒီခံစားနေရတဲ့နေရာလေးကိုအာယုံဆိုင်ဆိုင်ပြီးတော့တစ်ချဲချင်းလေးရှုဥမာအပြင်တင်ပန်းနေရာလေးကပူနေတယ်ဆိုရင်အဲ့ဒီပူမှုအာယုံလေးပေါ်မှာစိတ်ကလေးစိုက်ထားပူတယ်ပူတယ်ဖြည်းဖြည်းချင်းလေးရှုမယ်အဲ့ဒီရှုစိတ်ကလေးကလည်းပဲပူတဲ့အာယုံလေးပေါ်မှာစိုက်ချနေရမယ်တဲပုံလေးပေါ်မှာဒူချောင်းလေးစိုက်လိုက်တဲ့အခါမှာတစ်ချဲပြည့်စဲလိုက်တစ်ချဲနစ်ဝင်သွားတယ်လို့စိုက်ဝင်သွားတယ်လို့ပဲမိမိရဲ့ရှုစိတ်ကလေးဟာလေပဲအဲ့ဒီဝေဒနာခံစားမှုလေးပေါ်မှာစိုက်ချသွားအောင်ရှုမယ်။ပူတယ်ဆိုရင်အဲ့ဒီပူတဲ့အာယုံလေးပေါ်မှာစိုက်ချနေရ။နာရင်နာတဲ့အာယုံလေးပေါ်မှာနာရီနာရီစိုက်ချနေရ။အဲ့ဒီမှာတစ်ချက်မှလိုက်နောက်တစ်ခါတဏှာလေးပေါ်လာလိုက်တစ်ချက်မှလိုက်နောက်တဏှာလေးပေါ်လာလိုက်တစ်ချက်မှလိုက်နောက်တဏှာလေးပေါ်လာလိုက်အဲ့ဒီလိုပေါ်လာတာလေးကိုယောဂီပုဂ္ဂိုလ်ဟာသိနေတယ်ရှုမှတ်တိုင်းရှုမှတ်တိုင်းဟာမှတ်လေတိုးလေမှတ်လေတိုးလေမှတ်လေတိုးလေစပြီးတော့တမာရီထူထောင်စအာထုစပုဂ္ဂိုလ်ပေါ်လာတဲ့အခါမှာဝေဒနာကရှုမှတ်တဲ့အခါမှာပျောက်သွားမှလားတိုးလာမှလားဒါပေမဲ့တချို့ယောဂီကပြောတယ်နိတပည့်တော်ဝေဒနာတွေမပေါ်ဘူးလားဆိုပေါ်တယ်ဖြစ်ဘယ်လိုတုံးဆိုတော့မှတ်လိုက်ရင်ပျောက်သွားတယ်ပြောနေတယ်တကယ်တတိအသမရိယမကောင်းသေးရင်မှတ်လို့ပျောက်ပါမလားမပျောက်ဘူးမှတ်လီတိုးလီမှတ်လီတိုးလီမှတ်လီတိုးလီအဲ့ဒီတိုးနေတာလေးကိုသိနေတာဟာဉာဏ်ပဲတိုးနေတာလေးသိတာပါလေဉာဏ်ဘုန်းကြီးတို့ယောဂီများကပျောက်သွားမှဉာဏ်လို့ထင်တာပဲပျောက်သွားတာသိမှဉာဏ်လို့ထင်တာမဟုတ်ဘူးသိမှုပဲဝိပဿနာရဲ့တရားကသိမှုပညာပဲအဲ့တော့တိုးလာတာလေးကိုတစ်ချက်မှလိုက်တစ်ချက်တိုးလိုက်တစ်ချက်မှလိုက်တစ်ချက်တိုးလိုက်တစ်ချက်မှလိုက်တစ်ချက်တိုးလိုက်တိုးနေတာလေးသိတယ်။ဘုန်းကြီးတို့အခုဒီမှာဆရာဝန်ကြီးတွေလည်းပါခြင်းပါမယ်ဒီထဲမှာ။အဲ့ဒီမှာဒီလူနာတယောက်ကိုတွေ့တဲ့အခါမှာပထမဦးဆုံးသွေးပေါင်ချိန်တယ်။သွေးပေါင်ချိန်တဲ့အခါမှာမိမိရဲ့ဒီမှာဗရာဒိုင်လေးကိုထောင်လိုက်တယ်။ထောင်ပြီးတော့လူနာရဲ့လက်မောင်းကိုပတ်လိုက်တယ်။ပတ်ပြီးတော့မိမိကလေလုံးလေးကိုတခါတည်းဝဲဦးလေးပိတ်ပြီးတော့ခြံလိုက်တယ်။ကံပြီးတော့အဲ့ဒီမှာနှိမ့်လိုက်တဲ့အခါကျတော့ဟိုးပြားတိုင်လေးကတစ်ချက်နှိမ့်လိုက်ရင်ပြားလေးကဘယ်လိုဖြစ်သွားလဲတက်သွားတစ်ချက်နှိမ့်လိုက်တဆင့်တက်သွားလိုက်တစ်ချက်နှိမ့်လိုက်တဆင့်တက်သွားလိုက်အခုဝေဒနာကိုစပြီးတော့ရှုတဲ့ယောဂီပုဂ္ဂိုလ်သိတာနဲ့သိတူတာပဲတစ်ချက်မှလိုက်ဟိုကတစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်တိုးသလိုပဲဒီကလည်းပဲတစ်ချက်နှိမ့်လိုက်တက်လာလိုက်တစ်ချက်နှိမ့်လိုက်တက်လာလိုက်တစ်ချက်နှိမ့်လိုက်တက်လာလိုက်နဲ့တက်တာနောက်ဆုံးအရှင်ကုံသွားတော့ဘလောက်နှိမ့်နှိမ့်တက်သေးရလားမတက်တော့ဝေဒနာကိုလေယောဂီပုဂ္ဂိုလ်ရှုတဲ့အခါမှာအဲ့ဒီတိုင်းအရှင်ကုံသည်ထိအောင်သိခံပြီးရှုရသိခံမှုလေးနဲ့သိအောင်ရှုရမယ်ဘာနဲ့သိအောင်ရှုရမလဲသိခံမှုလေးနဲ့သိအောင်ရှုရမယ်ဝေဒနာကိုသိမခံနိုင်ရင်ခဏခဏပြင်းခဏခဏပြောင်းနေရင်ဝေဒနာရဲ့သဘောကိုသိပါမလားဒါကြောင့်မို့ဘုန်းကြီးတို့ဒီမှာကြံကံများမှာဝေဒနာကိုဣရိယာပုဂ္ဂကွယ်တယ်တဲ့ဝေဒနာကိုဘာကွယ်ထားတာလဲဣရိယာပုဂ္ဂကွယ်တယ်ဆိုဣရိယာပုဂ္ဂဆိုတာပြောင်းတာရွှေ့တာခေါ်တယ်ဟိုဘက်ဒီဘက်ခဏခဏပြောင်းနေခဏခဏရွှေ့နေရင်ဝေဒနာရဲ့သဘောကိုမသိတော့အဲ့ဒီမှာမရွှေ့ဘဲနဲ့ဇွဲကောင်းကောင်းနဲ့သိခံပြီးတော့ဖြစ်ပေါ်လာတဲ့နာတဲ့ဝေဒနာပူတဲ့ဝေဒနာခိုက်တဲ့ဝေဒနာသိခံပြီးရှုတိခံရှုတော့အခုရှုတိုင်းရှုတိုင်းတစ်ချက်ရှုလိုက်တက်သွားလိုက်တစ်ချက်ရှုလိုက်ဒူလာလိုက်တစ်ချက်ရှုလိုက်ဒူလာလိုက်တူတူတူတူလာတာသိတယ်အဲ့ဒါကိုတိခံပြီးရှုနေတဲ့အခါနောက်ဆုံးအရှင်ကုံသွားတော့ရှုမှတ်ပြီမဲ့ဝေဒနာတိုးသေးရလားမတိုးတော့အဲ့ဒီမှာတန့်သွားတယ်အဲ့ဒီလောက်ထိအောင်ယောဂီပုဂ္ဂိုလ်တိခံပြီးရှုရမယ်အဲ့ဒီလေတန့်သွားပြီဆိုရင်ဆက်ရှုဝေဒနာဟာဒီတိုင်းမနေဘူးအဲ့ဒီမှာရှုလိုက်တိုင်းရှုလိုက်တိုင်းစောစောကဆရာဝန်ပရာဒိုင်လေးကိုထောင်ပြီးတော့ဒီမှာလေလုံးလေးကိုနှိပ်တိုင်းနှိပ်တိုင်းတက်တော့အရှင်ကုံတော့မတက်ဘူးမတက်တဲ့အခါကျတော့ဟိုဘက်ကလေပေါက်ကလေးကိုဖွင့်လိုက်တယ်ဆိုရင်တဆင့်ပြီးတဆင့်တဆင့်ပြီးတဆင့်ပြားလေးကကြကြကြကြသွားတာမတွေ့ဘူးလားအဲ့ဒီလိုပဲအခုဝေဒနာလေးပဲယောဂီကဆက်ရှုတဲ့အခါကျတော့ နာရေရှုလိုက်ယော့သွားလိုက်နာရေရှုလိုက်ယော့သွားလိုက်နာရေရှုလိုက်ယော့သွားလိုက်နာရေရှုလိုက်ယော့သွားလိုက်နေတစ်ချက်မှတ်လိုက်တစ်ချက်ယော့လိုက်တစ်ချက်မှတ်လိုက်တစ်ချက်ယော့လိုက်နေဟောယော့ယော့သွားတဲ့သဘောကိုမတွေ့ရဘူးလား
တွေ့ရ
အဲ့ဒါညံမဲယောဂီရေတိုးလာတာသိတာလဲညံမဲယော့သွားတာသိတာလဲညံမဲအဲ့ဒီကနေဆက်ရှုဒါကိုဆက်ရှုနေတဲ့အခါတစ်ပြေးပြေးယော့ယော့ယော့ယော့သွားတာနောက်ဆုံးတဖြည်းဖြည်းဝေးဝေးပြီးတော့သိပြီးတော့ဟောနောက်ဆုံးကျဝေဒနာတစ်ခုလုံးကုန်ဆုံးချုပ်ပြောက်သွားတယ်။လုံးဝကိုမတင်ရှားတော့။ဟေးအဲ့ဒီသဘောလေးကိုယောဂီပုဂ္ဂိုလ်ကညံတက်ဝင်သွားမှာ။အဲ့ဒီတော့ပျောက်သွားပြီဆိုရင်လည်းဝေဒနာမရှိတော့ဘူးပျောက်သွားတယ်ဆိုတာမသိရဘူးလား။အဲ့ဒီသိမှုဟာညံမယ်။သိမှုဟာဘာလဲ။တိုးတာလေးသိတာလေးညံမယ်။ရောတာလေးသိတာလေးညံမယ်။တရွေ့ချင်းတရွေ့တနေရာမှတနေရာဝေဒနာပြောင်းသွားတာသိတာလေးညံမယ်။နောက်ဆုံးဒီဝေဒနာမရှိတော့ဘူးပျောက်သွားပြီဆိုတာသိတာလည်းပဲဘာခေါ်လဲညာခေါ်ပဲအဲ့ဒီလိုကိုသိအောင်ရှုရမှာရှုတဲ့အခါမှာဘုန်းကြီးတို့ယောဂီများသိခံမှုလေးနဲ့ရှုရမယ်ပျောက်ချင်တဲ့လောဘဥစည်းပြီးမရှုရဘူးသိခံပြီးတော့ဝေဒနာရဲ့သဘောလေးကိုသိအောင်ရှုဒါဝေဒနာရှုတဲ့နည်းပဲရှုတဲ့အခါမှာစိတ်ကိုတင်းပြီးရှုရမှာမဟုတ်ဘူးစိတ်ကလေးကိုလျှော့ချပြီးရှုအဲ့ဒီလိုဆိုရင်ယောဂီရဲ့ဝေဒနာသဘောလေးတွေကောင်းကောင်းသိလာမယ်ဝေဒနာကိုသိခံပြီးတော့လဲရှုနိုင်လာမယ်တကယ်လို့ကိုယ်မှသိမခံနိုင်လောက်အောင်ဝေဒနာကပြင်းထန်ရင်ပြောင်းလို့လဲရတယ်ရွှေ့လို့လဲရတယ်ပြင်းလို့လဲရတယ်ပြောင်းလို့ရွှေ့လို့ပြင်းလို့ဘာအကုသို့မှမဖြစ်ဘူးဒါလေးကိုလည်းသဘောပေါက်နော်တချို့ကပြောင်းလိုက်ရင်များကအပြစ်တွေများဖြစ်ကုန်မလားဆိုတာမျိုးရှိသေးတယ်ပြောင်းလို့လည်းအပြစ်မဖြစ်ဘူးရွှေ့လို့လည်းပြင်းဖြစ်ဘူးကိုယ်မှာတမာရီမဖြစ်တာပဲရှိတယ်နော်အဲတော့တမာရီရှိပြီးသားမပြည့်စေခြင်းရင်အမှတ်တတိနဲ့ပြောင်းမှာဘယ်လိုပြောင်းရမလဲပြောင်းခြင်းစိတ်ကလေးစပေါ်တာလေးကိုစိတ်ကစရှုပြောင်းခြင်းနဲ့ပြောင်းခြင်းနဲ့ခြေတော်လေးမတော့မရင်မရင်ခြေတော်လေးရွှေ့တော့ရွှေ့တယ်ရွှေ့တယ်ပြောင်းတော့ပြောင်းတယ်ပြောင်းတယ်ပြောင်းတယ်အဲဒီလိုအမှတ်တတိလေးနဲ့ပြောင်းပြောင်းပြီးပြီဆိုရင်ဝေဒနာမရှိတော့အဲ့ဒီခါမှာမိမိရှုမြဲကမ္မထံဖောင်းနေပိန်နေဖောင်းနေပိန်နေဒါလေးပဲပြန်ရှုရုံပဲဒါကြောင့်မို့ဝေဒနာရှုတဲ့ခါမှာနောက်တနည်းရှိတယ်စစ်တိုက်တယ်လို့ရှုရမယ်ဘယ်လိုရှုရမှာလဲစစ်တိုက်တယ်လို့ရှုရမယ်တဲ့ဒီထဲမှာစစ်သားဟောင်းတွေပဲပါရင်လည်းပါလာမယ်အဲ့ဒီမှာစစ်တိုက်တယ်ဆိုတာဘုန်းကြီးတို့ယောဂီများသူလဲလက်နဲ့ကိုလဲလက်နဲ့ရင်ဆိုင်တိုက်ပွဲဆိုတာမရှိဘူးလားရင်ဆိုင်တိုက်ကြတာနိဟိုဘက်ကလည်းလက်နဲ့နဲ့ကိုယ်လည်းလက်နဲ့နဲ့ရင်ဆိုင်တိုက်တကယ်လို့သူ့ဘက်ကလက်နဲ့အင်အားကောင်းလို့ပဲဖြစ်စေတိုက်ရိုက်ခက်ရီတာလို့ပဲဖြစ်စေကိုယ့်ဘက်ကအဆင်မပြေလိုက်ရင်ချက်ချင်းအရှုံးပေးပြီးပြေးရမှာမဟုတ်ဘူးချုံခိုးတတ်ရတယ်ဘယ်လိုတတ်ရတာလဲဒါဘုန်းကြီးစစ်တိုက်ဘူးတာမဟုတ်ဘူးနော်ဘုန်းကြီးစစ်သားလူတွေမဟုတ်ဘူးနော်ဒါကဟိုဆရာတော်ကြီးတပါးကဒီဝေဒနာကိုရှုပုံလေးကိုဘုညာလည်းနားနေတယ်။ပြောတဲ့အခါမှာဒီအခုစစ်တိုက်တဲ့ပုံစံနဲ့ဆရာတော်ကြီးကပြောသွားတာ။ဒါလေးကိုဘုညာကဩဟုတ်လိုက်တာသဘောကျ။သဘောကျတော့ခုတရားတော်မှယောဂီများကလည်းပဲဒီလိုရှုလို့ရတယ်ဒီလိုလေးရှုဆိုတာကိုသင်ပေးတာ။တိုက်ရိုက်ဟိုမှာရင်ဆိုင်တိုက်ပွဲ။ရင်ဆိုင်တိုက်လို့မှကိုမနိုင်နိုင်ဘူးဆိုရင်ချက်ချင်းလက်နဲ့ချာမပြေးနဲ့။ဘနောက်နဲ့တင်မှာတသားလေးကြာအရှုံးမပေးနဲ့ချုံခိုးတိုက်ပါဘယ်လိုတိုက်ရမှာလဲချုံခိုးတိုက်ရင်းနဲ့အောင်ပွဲရတာရောမရှိဘူးလားရှိတယ်အဲ့လိုချုံခိုးတိုက်လို့မှကိုမနိုင်တော့ဘူးဆိုရင်ဘုန်းကြီးတို့ယောဂီများအကြဆုံးနည်းနိုင်တဲ့များနည်းအောင်အကြဆုံးမရှိအောင်ဆုတ်ခွာရတယ်အဲ့ဒီဆုတ်ခွာတာကိုအောင်မြင်စွာဆုတ်ခွာခြင်းနဲ့ဘာဆုတ်ခွာခြင်းလဲအကျဆုံးမရှိဘဲနဲ့ဆုတ်ခွာသွားတာကိုဒါအောင်မြင်စွာဆုတ်ခွာခြင်းဒီအခုဘုန်းကြီးတို့တရားရှုမှတ်တဲ့ဝေဒနာကိုရှုမှတ်တဲ့ယောဂီများကိုလည်းပဲအဲ့ဒီစိတ်တိုက်တယ်လို့တိုက်ရိုက်ဝေဒနာကိုထိတ်တိုက်ရှုရမယ်ဟိုကလည်းနာနေတယ်ဒီကလည်းယောဂီကလည်းရှုမယ်ခန္ဓာရှိရင်ဝေဒနာရှိတယ်ခန္ဓာရှိရင်ဘာရှိတယ်တချို့ကဝေဒနာတွေကျွတ်ပြီးကျွတ်ပြီးလို့ပြောတဲ့ပုဂ္ဂိုလ်တွေမရှိဘူးလားအဲ့ဒီပုဂ္ဂိုလ်ဘုန်းကြီးရှေ့တွင်ထိုင်ခိုင်းပြီးကြည်နေခြင်းနဲ့ဝေဒနာကျွတ်ပြီဆိုတဲ့ပုဂ္ဂိုလ်ရှေ့တွင်ထိုင်ခိုင်းပြီးကြည်နေခြင်းနဲ့တကယ်တမ်းကျတော့ဝေဒနာဆိုတာ ဘုရားယဟန္တာတောင်မကုန်ဘူးမြတ်စွာဘုရားမှာဘုန်းကြီးတို့ယောဂီများဘုရားရှင်ကိုရောမြတ်ကြီးမှာကာယိကဒုက္ခဆိုတာမရှိပေမဲ့စတ္တိကဒုက္ခရှိတယ်ဟုတ်တယ်မို့လားနောက်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးလည်းခန္ဓာရှိတဲ့အတွက်ကြောင့်ဣရိယာပုတ်တည်းမပြောင်းရဘူးလားမြတ်စွာဘုရားထိုင်နေရကနေပြီးဣရိယာပုတ်မြအောင်မတ္တကလေးရရတယ်မတ္တရာကြီးကနေဈဉ္ဉံလေးဣရိယာပုတ်မြအောင်ရှောက်ပေးရတယ်ဒီလိုမဟုတ်ဣရိယာပုတ်လေးမြအောင်လျှောင်းပေးရတယ်ဒါဟာဘုန်းကြီးတို့ယောဂီများဝေဒနာလေးတွေကိုသူ့အတူဣရိယာပုတ်နဲ့ရွှေ့ပေးနေတာနိတခါတည်းဟာမြတ်စွာဘုရားတရားထဲမှာငါဘုရားညောင်းညာတော်မူတယ်တဲ့ငါဘုရားကိုစားသာရိပုတ္တရာဟောရဲ့ဟောဒါခန္ဓာရှိတဲ့ပုဂ္ဂိုလ်တိုင်းဝေဒနာမရှိဘူးလားတချို့ကဝေဒနာကုံပြီကုံပြီဆိုပြီးတော့ပြောပြနေကြတယ်တကယ်တမ်းကျတော့အခုရှုမှတ်ခိုက်လေးမှာစိတ်တည်ငြိမ်မှုတမာရီအာကောင်းကောင်းနဲ့ရှုလို့ဝေဒနာကုံဆုံးသွားတာရှိမယ်အခုရှုမှတ်လို့ကုံဆုံးတာပဲရှိတယ်နောက်တစ်ချိန်ပြန်ထရင်ဒီဝေဒနာမလာဘူးလားဒီနေရာကပေါ်ခြင်းပေါ်မယ်တနေရာကပြောင်းပေါ်ခြင်းပေါ်မယ်ပေါ်မှာပဲခန္ဓာကရှိနေတာကိုအဲ့ဒီခန္ဓာရှိရင်ဝေဒနာရှိတယ်ဝေဒနာပေါ်ရင်လည်းယောဂီကရှုရမယ်ပေါ်ရင်လည်းမလုပ်ရမှာလားဟေးခန္ဓာကလည်းသူ့အလုပ်သူလုပ်လိမ့်မယ်ယောဂီကလည်းကိုယ့်အလုပ်ကိုလုပ်ဖို့ပဲဟုတ်တယ်မို့လားသဘောပါတယ်နော်ယောဂီကလည်းကိုယ့်အလုပ်ကိုလုပ်ဖို့ပဲခန္ဓာကသူ့အလုပ်သူလုပ်နေတာအဲတော့ခန္ဓာကြီးကဖောက်ပြန်ပြီးတော့ဝေဒနာတွေဖြစ်လာတယ်အဲ့ဒီဝေဒနာကိုရှုရအဲ့ဒီရှုတဲ့အခါမှာတိုက်ရိုက်သူကလည်းဝေဒနာငါလည်းယောဂီပဲဝေဒနာကလည်းခန္ဓာရှိရင်လည်းဝေဒနာကပေါ်မှာပဲယောဂီကလည်းပေါ်တာရှိရင်ရှုမှာပဲဆိုပြီးတော့အဲ့ဒီမှာတိုက်ရိုက်ရှုပါနိုင်နာတဲ့နေရာလေးကိုစိုးစိုးကဘုန်းကြီးပြောတဲ့အတိုင်းစိတ်လေးကိုရှော့ရှော့ပြီးတော့အဲ့ဒီပုံမှာထက်ခါထက်ခါထက်ခါထက်ခါထက်ခါထက်ခါရှုပါအဲ့ဒီလိုရှုတဲ့အခါကလည်းကြတော့ဝေဒနာကဘယ်လိုမှသိမခံနိုင်တော့ဝေဒနာတွေကမှန်လေတိုးလေမှန်လေတိုးလေမှန်လေတိုးလေတိုးလာတယ်ကိုသိမခံနိုင်တော့သိမခံနိုင်တော့ဘူးဆိုရင်ချက်ချင်းအရှုံးပေးပြီးတော့မပြောင်းလိုက်မပြန်လိုက်ပါနဲ့နော်စိုးစိုးကစိတ်တိုက်တဲ့ပုဂ္ဂိုလ်ကချက်ချင်းလည်းနေချပြေးသလားခြုံခိုးသလားခြုံခိုးပြီးတိုက်တယ်လို့ဘုန်းကြီးတို့ယောဂီများကဒီဝေဒနာကိုရှုနေရကနေပြီးတော့မိမိအရှုခံပဲပြန်ပြီးတော့လှည့်ပြီးရှုပေးပါဖောင်းမှုပိန်မှုအာယုံလေးကိုရှုနေတဲ့ပုဂ္ဂိုလ်ဟာဖောင်းမှုအိမ်ပိန်မှုအာယုံလေးကိုပြန်လှည့်မှာအထိုင်ထိအာယုံကိုရှုနေတဲ့ပုဂ္ဂိုလ်ဟာအထိုင်ထိအာယုံလေးပဲလှည့်ပြီးရှုနေပါရှုနေရင်ရှုအားဒီဘက်ကအာယုံဆိုင်မိသွားရင်ဝေဒနာကသူ့အတူလိုလိုကုန်ဆုံးသွားတယ်တကယ်လို့ဝေဒနာကပိုပြီးတော့ပြင်းထန်လာတယ်ဆိုရင်ဒီဖောင်းမှုပိန်မှုလေးရှုနေရင်ကဝေဒနာဘက်ကိုတစ်ဖက်လှည့်ပြီးတော့မရှုရဘူးလားနားလေနားလေနားလေရှုလိုက်ရှုလို့ဝေဒနာတွေကအတင်းတက်လာတယ်မခံနိုင်ဘူးဆိုရင်ပြန်ပြီးအရှုခံပဲပြန်ရှုလိုက်အဲ့ဒီလိုကြီးများအစာကြည့်တယ်လို့ဒီလိုစာပေမှာပါတယ်ဝေဒနာကိုရှုတဲ့အခါမှာကြီးများအစာကြည့်တယ်လို့တဲ့ဒီဘဲနေကကြီးကြီးတွေကြတော့မသိဘူးတရားကြီးကြီးတွေကလည်းအကောင်အကြီးကြီးတွေဘုန်းကြီးတို့မြန်မာနိုင်ငံကကြီးရတော့အစာတစ်ခုကိုမြင်လိုက်တာနဲ့ဘေးဘီကိုလိုက်ကြည့်တာပဲကြီးရမျက်စိအင်မတန်ရှင်းတယ်အစာတစ်ခုကိုတွေ့တာနဲ့သူကဒီအစာဘက်ကိုငန်းငန်းတည်းမကြည့်ဘူးရန်သူကိုလိုက်ရှာတယ်သူ့ကိုဒုက္ခပေးမယ့်ရန်သူရှိမလားဆိုတော့လိုက်ရှာတယ်အဲဒီလိုပဲကြီးဟာအစာကိုကြည့်လိုက်ရန်သူကိုကြည့်လိုက်အစာကိုကြည့်လိုက်ရန်သူကိုကြည့်လိုက်ကြည့်တယ်လို့ဝေဒနာကိုရှုတဲ့ယောဂီဟာလည်းပဲဝေဒနာကိုရှုလိုက်ဘယ်လိုမှမခံတာရင်အရှုခံကိုပြန်ရှုလိုက်အရှုခံကိုရှုရင်ကဝေဒနာလေးပေါ်လာရင်ဝေဒနာပဲလှည့်ရှုလိုက်ဝေဒနာကဘယ်လိုမှမခံတာရင်အရှုခံပဲပြန်ရှုလိုက်အပြန်အလှန်အဲ့ဒီလိုရှုရင်းနဲ့လည်းပဲတခါတည်းရမှာမိမိအရှုခံအာယုံပေါ်မှာစိတ်အားစိုက်မိပြီးတော့ဝေဒနာတွေလွန်မြောက်သွားတာတွေ့ရပါမယ်ဒီလိုမှဝေဒနာကတိမခံနိုင်တော့ဘူးဆိုရင်သောသောကစစ်တိုက်တဲ့ပုဂ္ဂိုလ်ဟာအကြဆုံးနေနေနဲ့သုတ်ခွာတာကိုဘယ်လိုသုတ်ခွာတာလဲအောင်မြင်စွာသုတ်ခွာတယ်လို့ဘုန်းကြီးတို့ယောဂီများလည်းအောင်မြင်စွာသုတ်ခွာရမယ်အမှတ်တတိနဲ့ပြောင်းမယ်ဒီတိုင်းမပြောင်းနဲ့ဟုတ်တယ်မလားပြောင်းခြင်းနဲ့စိတ်လေးဖြစ်ပေါ်လာတာကိုပြောင်းခြင်းနဲ့ပြောင်းခြင်းနဲ့ရှုမယ်အဲ့ဒီတေဝေချင်းခြေတော်လေးမှတော့မှားတယ်မှားတယ်ရှုမယ်ခြေတော်လေးရွှေ့တော့ရွှေ့တယ်ရွှေ့တယ်ရှုမယ်ရွှေ့လိုက်တဲ့အတွက်ဝေဒနာမရှိတော့ဘူးဆိုရင်မိမိအရှုခံကိုပြန်ရှုတော့အဲ့ဒီတော့အဲ့ဒီလိုအမှတ်တတိနဲ့ပြောင်းတဲ့အတွင်တမာတိပြက်သလားမပြက်ဘူးလားတမာတိမပြက်တော့ဘဲနဲ့အဲ့ဒီမှာအရှုခံပဲပြန်ရှုတော့လေပဲတမာတိမြဲသွားတယ်ဒီလိုမဟုတ်လို့တချို့ပုဂ္ဂိုလ်ကယောဂီကပေါ်လာရင်ဝေဒနာပေါ်လာတယ်ဆိုရင်မျက်စိကလည်းဖွင့်လိုက်သေးတယ်ဟိုကြည့်ကြည့်ကြည့်ပြီးတော့ဟိုလိုလှည့်ပလိုက်တယ်အ အဲ့လိုလှည့်ပြီးတော့မှတခါပြန်ပြီးမျက်စိမိတ်ရှုတော့မျက်စိကဟိုကြည့်ဒီကြည့်ကြည့်လို့မြင်ထားတဲ့အာယုန်တွေကတခါအတန်းဝင်လာရောမှတ်လို့မရပြန်အဲ့ဒီမှာစိတ်တွေပြတ်သွားတယ်အဲ့တော့မျက်စိကလည်းမေ့ရင်အမှတ်တတိနဲ့ပြောင်းကျင်တဲ့စိတ်ကဆာရှုမယ်တည်ရွေ့ခြင်းတည်ရွေ့ခြင်းပြောင်းတာကိုရှုမယ်ရှုပြီးတော့မှမိမိရဲ့ရှုကံအာယုန်ကိုပြန်ရှုသွားမယ်အဲ့ဒီလိုဆိုရင်တမာရီလည်းမပြတ်ဘူးတမာရီလည်းမပြတ်ဘဲနဲ့ရှေ့ဆက်ပြီးတော့တမာရီတွေတိုးတက်ပြီးတော့လာနိုင်တယ်။ဒါကြောင့်မို့ဝေဒနာကိုရှုတဲ့အခါမှာစောစောကပြောတယ်စစ်တိုက်တဲ့ပုံစံမျိုးနဲ့တက်ရိုက်ရှုပါရှုလို့ဘလို့မှမရဘူးဆိုရင်မိမိရဲ့အရှုခံကိုပြန်ရှုပါအရှုခံတလဲဝေဒနာတလဲရှုပေးပါဘလို့မှသိမခံနိုင်လောက်အောင်ဖြစ်ပြီဆိုရင်အမှတ်တတိနဲ့ပြောင်းမှအောင်မြင်စွာဆုတ်ခွာပါအမှတ်တည်းနဲ့ရွှေ့ပါရွှေ့ပြီးပြီဆိုရင်မိမိအရှုခံကိုပြန်ရှုအဲ့တော့စိတ်တည်ငြိမ်မှုတမာရီဟာရှိမြဲပဲအမှတ်အာယုံဟာလည်းမြဲပဲအဲ့မှာတည်မြဲနေတဲ့အတွက်ကြောင့်မို့ရွှေ့ဆက်ရှုနေရင်တမာရီအားသေးမလားအားကောင်းမလားခဲတမာရီအားကောင်းလာပြီဆိုတဲ့အခါကျတော့ရှုတိုင်းရှုတိုင်းရဲ့ဝေဒနာရဲ့သဘောလေးတွေသိလာမယ်အခုဘုန်းကြီးတို့ယောဂီများဝေဒနာရဲ့သဘောသိပုံလေးကိုမရောက်သေးဘူးမနေ့ဖာမှာဆက်ပြီးတော့ဒါလေးကိုသိအောင်ရှုနာရအောင်လေအခု9နာရီထိုးသွားပြီเนาะဒါကြောင့်မို့ဒီနေ့ဒီဝေဒနာရှုပုံလေးပဲဒီနေရာလေးနဲ့ပဲတရားဆုံးတတ်ရအောင်เนาะဝေဒနာရှုပုံလေးပဲအဲမနေ့ဖန်ကြမှာဒီဝေဒနာလေးကိုရှုရင်းနဲ့အဲ့ဒီမှာယုံ nant တည်ဖို့အကြောင်းကျိုးတည်ဖို့ဝေဒနာလေးရဲ့အဖြစ်အပျက်တွေမြင်သွားဖို့ဒါလေးတွေဆက်ပြီးတော့နာကြရအောင်เนาะနာကြရအောင်ကဲဒါကြောင့်မို့ယနေ့ဒီဝေဒနာ అనుభవ နာကာယဝေဒနာစိတ်တဓမ္မဆိုတဲ့ဒီသတိပဋ္ဌာန်တရားတော်တိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း